Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ FIO American တန်ခါနေပြီးတော့2018ခုနှစ်ဇွန်လ16ရက်စနေနေ့မနက်ဖက်စီစဉ်နေကိုလိုင်းဒိုမီတာ2440 52တို့ကနေပြီးတော့စတင်ထုတ်လွှင့်နေပါပြီ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်နေပါတယ်ကျွန်တော်ကြောင်လွင်မှာအခုမနေ့ခင်းစီစဉ်တွေကိုတင်ဆက်ပေးပါပ
ါမင်္ဂလာမနေ့ခင်းပါခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုမန်ဂျင်နိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြပါပါသမရထရမ့်မဲဆွေစီယုံရဲ့အဖွဲ့ဒဲကတရားဆွဲခံနေရတဲ့ဥက္ကဋ္ဌဟောင်းမနက်ဖို့ကိုအာမဂန်နဲ့လွတ်ပေးထားတာအာမဂန်ယူပြီးထောင်ပို့လိုက်ပါပြီတရုတ်နည်းပညာထုတ်ကုန်တွေပေါ်85ရာခိုင်နှုန်းဒေါ်လာဘီလီယံ90ဘူးထိကောက်ဖို့သမရထရမ့်ကဆက်လုပ်လိုက်ပါတယ်တောက်ကြနေကဘာဖလားပွဲပေါ်တူဂီနဲ့စပိန်ပွဲအကြိမ်နဲ့ကစားပြီးတစ်ဖက်3ဂိုးစီနဲ့တည်ကြသွားပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီခင်ဗျာ။အဲ့လိုသတင်းတွေအပြီးကြားမယ်ထဲမှာဆိုရင်တော့
Everyone I speak to generally speaking wants to go back. They want to go back to where they came from.
Bangladesh ဒုက္ခသည်စခန်းတွေထဲမှာရောက်နေကြတဲ့ရိုဟင်ဂျာမွတ်စလင်တွေအကြမ်းနေရပ်ပြောင်းရေးကိစ္စနဲ့ပတ်သက်ပြီးတော့အမြင်တွေမတူညီကြဘူးလို့ IOM အဖွဲ့ရဲ့အကြီးအကဲကနေပြောသွားတာပါ။အပြည့်စုံကိုနောက်ပိုင်းမှာကိုကျော်သိန်းသတင်းထဲမှာတင်ဆက်ပေးပါလိမ့်မယ်။ရခိုင်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုမျိုးထပ်ပြီးတော့မှပေါ်ပေါ်ရေးလွှတ်တော်မှာမနေ့တုန်းကသဘောတူခဲ့တဲ့အကြောင်းနောက်တစ်ခါပါကစ္စတန်ကအမျိုးသမီးတွေအတွက်ထူးခြားတဲ့သင်တန်းတစ်ခုအကြောင်းနဲ့ကမ္ဘာဖလားဘောလုံးပွဲနဲ့ငြိမ်းချမ်းရေးဘလို့ဆက်ဆက်မလဲဆက်တဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာကြားအောင်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာထိပ်တန်းသတင်းတွေကိုကိုချွတ်ချော်သိန်းနဲ့မတ်အင်ဂျင်နီယာတို့ကပြောပြကြပါလိမ့်မယ်
သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့ဥက္ကဋ္ဌဟောင်းပေါ်လ်မန်နဖို့ဒ်ဟာအာမဂန်နဲ့နေချိန်တွင်တပ်တွေအဖြစ်ထွက်ဆိုမဲ့သူတွေကိုဆွတ်ဖက်ဩဇာလွှမ်းမိုးဖို့ကြိုးစားမှုတွေအပြည့်ရှိကြောင်းဖက်ဒရယ်ဂရန်ဂျူရီအဖွဲ့တစ်ဖွဲ့ကဆုံးဖြတ်ပြီးတဲ့နောက်အာမဂန်ကိုပြန်ရုပ်သိမ်းပြီးအချုပ်နဲ့ထောင်ပန်သွားနေဖို့ဖက်ဒရယ်တရားသူကြီးတူဦးကတောက်ကြနေမှာဆုံးဖြတ်လိုက်ပါတယ်။အသက်69နှစ်အရွယ်မန်နဖို့ဒ်အပေါ်တရားစီရင်ရေးကိုဝင်ရောက်နှောက်ယှက်မှုတရားစီရင်ရေးကိုနှောက်ယှက်ဖို့ကြံစည်မှုဆိုင်ရာစွဲချက်အသစ်နှစ်ခုအတွက်အပြည့်ရှိကြောင်းပြီးခဲ့တဲ့သတင်းပတ်မှာဆုံးဖြတ်ထားတာပါ။စုံစမ်းစစ်ဆေးမှုမှာပူပေါင်းဆောင်ရွက်နေတဲ့ဘဲသူဘဲဝါဆိုတာထုတ်မပြောတဲ့မျက်မြင်သက်သေနှစ်ဦးရဲ့ထွက်ဆိုချက်တွေကိုလွှမ်းမိုးဖို့မန်နဖို့ဒ်ကမကြာသေးခင်လတွေအတွင်းစူးစမ်းလုံဆောင်မှုနဲ့ဆက်ဆက်ပြီးတော့အပြည့်ရှိကြောင်းဆုံးဖြတ်ထားတာပါ။သူဟာသမ္မတထရမ့်ရဲ့အနီးကပ်လူတွေကပထမဆုံးထောင်ထဲဝင်ရတဲ့သူဖြစ်ပါတယ်။နောက်ကြနေမယ့်တရားရုံးမှာမန်နဖို့ဒ်ကသူ့အပေါ်ဆွဲချက်အသစ်တွေအတွက်အပြည့်မရှိကြောင်းညင်ပါတယ်။ဒါပေမဲ့တပ်တွေတွေကိုဝင်ဆွတ်ဖက်ပြီးဩဇာလွှမ်းမိုးစူးစမ်းတယ်ဆိုတဲ့ဆွဲချက်ကိုဖက်ဒရယ်တရားသူကြီးအေမီဘာမန်ဂျက်ဆန်ကထောက်ပြပြီးတော့နောက်ယုံချင်းဖြစ်တဲ့စက်တင်ဘာလအထိထောင်ထဲမှာချုပ်ထားဖို့အမိန့်ချလိုက်ပါတယ်။သူ့ရဲ့အာမခံကိုပြန်ရုံသိမ်းဖို့အတူစုံစမ်းစစ်ဆေးမှုရောဘတ်မူလာကရှောက်ထားတဲ့အတိုင်းတရားသူကြီးကအတည်ပြုပေးလိုက်တာပါ။တောက်ကြနေ့လယ်ပိုင်းမှာသမ္မတထရမ့်ကရော်နယ်ရီဂန်၊ဘော့ဘ်ဒိုးနဲ့တခြားထိပ်တန်းနိုင်ငံရေးသမားတွေနဲ့မဲဆွယ်စည်းရုံးရေးအဖွဲ့တွေကိုဦးဆောင်မှုတဲ့ပေါ်လ်မန်နဖို့ဒ်အတွက်အတော့ကိုပြင်းထန်တဲ့ပြစ်ဒဏ်ပါပဲ။မန်နဖို့ဒ်ဟာလူစုကိုင်းခေါင်းဆောင်ဆိုတာမသိခဲ့ပါလား။ကိုမီကလင်ကကြီးဟီလာရီနဲ့တခြားလူတွေကိစ္စရောဘယ်လိုလဲတိတ်ကိုမမျှမတာဖြစ်လွန်းပါတယ်လို့ Twitter မှာရေးပါတယ
် American တရားရေးဌာနစစ်ဆေးရေးမှူးချုပ်ရဲ့ Hillary Clinton email စုံစမ်းစစ်ဆေးမှုအစီရင်ခံစာဟာမှားရွင်းနဲ့ကောက်ချက်မှုကိုဖော်ပြနေကြောင်းသမ္မတ Donald Trump ကတောက်ကြနေကပြောကြားခဲ့ပါတယ်အဲ့ဒီအစီရင်ခံစာမှာ email စုံစမ်းစစ်ဆေးမှုကိုကင်တွယ်ခဲ့တဲ့ FBI ပြည်ထောင်စုအစိုးရစုံစမ်းရေးဘူရိုအနေနဲ့ပဲလိုက်မှုမရှိခဲ့ဘူးလို့ဖော်ပြထားတာပါ Fox ရုပ်သံသတင်းဌာနနဲ့တွေ့ဆုံမေးမြန်းခဲ့မှာသမ္မတ Trump ကအစီရင်ခံစာရဲ့ရလဒ်ဟာမှားနေတယ်လို့ပြောပါတယ် FBI agent Peter Strzok ကသူနဲ့ပတ်သက်လို့ပြောဆိုချက်တွေနောက်ပြီး FBI ညွှန်ကြားရေးမှူးဟောင်း James Comey ဆိုရင်လည်းသူနဲ့ပတ်သက်ပြီးပြောဆိုထားတာတွေကိုကြည့်ချင်းအဖြစ် FBI အနေနဲ့လုံးဝပဲလိုက်မှုရှိနေတယ်လို့သမ္မတ Trump ကစွပ်စွဲပြောဆိုခဲ့ပါတယ်တောက်ကြနေအစောပိုင်းကသမ္မတ Trump ကသူ့ရဲ့ Twitter အကောင့်မှာကိုမီကို FBI မှာအကျိုးမရှိတဲ့ခေါင်းဆောင်တဦးလို့ဝေဖန်ရေးသားခဲ့ပါတယ်။ဒါပေမဲ့သူ့ကိုတာဝန်ကထုတ်ပယ်ချိန်မှာတိုင်းပြည်အတွက်အကောင်းဆုံးတာဝန်ထမ်းဆောင်ခဲ့သူလို့ Trump ကချီးကျူးပြောဆိုခဲ့တာပါ။ကြာသပတေးနေ့ကထုတ်ပြန်တဲ့တရားရေးဌာနရဲ့အစီရင်ခံစာမှာစုံစမ်းစစ်ဆေးမှုကာလအတွင်း FBI agent Strzok က Trump ကိုသမ္မတမဖြစ်ရေးလှုံ့ဆော်ဖို့ တက်စာသားရေးသားခဲ့ကြောင်းဖော်ပြခဲ့ပါတယ်။ဒီအချက်ကိုလည်းသမရထွန်းကသူ့ရဲ့တောက်ကြာနေအစောပိုင်းရေးသားထားတဲ့ Twitter အကောင့်မှာထောက်ပြထားပါတယ်။တရားရေးဌာနစစ်ဆေးမှုချုပ်ရဲ့အစီရင်ခံစာမှာ FBI ညွှန်ကြားရေးမှူးဟောင်းကိုမီအနေနဲ့2016သမရရွေးကောက်ပွဲကာလအတွင်း Hillary Clinton email စုံစမ်းစစ်ဆေးမှုကင်တွယ်ခဲ့ပုံကိုပြင်းပြင်းထန်ထန်ဝေဖန်ထားပါတယ်။ဒါပေမဲ့ကိုမီရဲ့လုပ်ရက်ဟာနိုင်ငံရေးဗက်လိုက်မှုကြောင့်တော့မဟုတ်ဘူးဆိုတာစုံစမ်းစစ်ဆေးသူတွေကတွေ့ရှိခဲ့တယ်လို့ဆိုပါတယ်ရှင်။
ဒီဥနိုင်ငံကလာတဲ့နည်းပညာထုတ်ကုန်တွေပေါ်ဒေါ်လာဘီလီယံ50ဘူးထိတန်ဖိုးရှိမဲ့အခွန်25ရာခိုင်နှုန်းတိုးကောက်မဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရမ့်ကချမှတ်လိုက်ပြီးဖြစ်ပါတယ်။ဒါအပြင်ကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံးနိုင်ငံတစ်ခုအကြားကုန်သွယ်ရေးဆိုင်ရာငြင်းပွားမှုတွေကိုပိုပြီးဆိုးသွားစေမှာပါ။သူ့အယူဆအားဖြင့်ဒီဥနိုင်ငံရဲ့ကုန်သွယ်ရေးဆိုင်ရာမျှတမှုမရှိတဲ့လုပ်ကိုင်ပုံတွေလို့သတ်မှတ်တဲ့အပေါ်အရေးယူလှုံ့ဆော်မယ်လို့ကတိပေးထားတာကိုသမ္မတထရမ့်ကတောက်ကြနေမှာအကောင့်ထဲဖော်လိုက်တာပါ။ကုန်ထုတ်လုပ်မှုဆိုင်ရာအရေးပါတဲ့နည်းပညာတွေပါရှိတဲ့ကုန်ပစ္စည်းတွေအပေါ်အခွန်တွေတိုးပြီးချမှတ်လိုက်တာဖြစ်ပါတယ်။ဒီအခွန်တွေဟာအမေရိကန်နည်းပညာနဲ့အမေရိကန်ညာနာထုတ်ကုန်တွေတရုတ်နိုင်ငံကိုမမျှမတနဲ့လွှဲပြောင်းရတာမျိုးထပ်မဖြစ်အောင်ဒါစီရေမရှိမဖြစ်လိုအပ်ပါတယ်။ဒါဟာအမေရိကန်တွေရဲ့အလုပ်ကိုင်တွေကိုအကာအကွယ်ပေးမှဖြစ်ပါတယ်လို့အင်ပီရိုထုတ်ပြန်ချက်တစ်ခုမှာသမ္မတထရမ့်ကပြောထားပါတယ်။တရုတ်ကုသံရောင်းဝယ်ရေးဌာနပြောခွင့်ရသူကအမေရိကန်ဟာကုန်သွယ်ရေးစစ်ပွဲဖြစ်အောင်မီးထိုးလိုက်ပြီလို့ပြောပါတယ်။အလားတူပမာဏနဲ့ပြင်းထန်မှုနဲ့အညီအခွန်ဆိုင်ရာရည်ရွယ်လှုံ့ဆော်ချက်တွေကျွန်တော်တို့ချက်ချင်းချမှတ်ပါမယ်။ဇီဝရေးနဲ့ကုန်သွယ်ရေးဆိုင်ရာအရင်ဆွေးနွေးထားတာတွေအလုံးအခုတည်ရောက်မှုမရှိတော့ပါဘူးလို့ပြောခွင့်ရကိုကိုကားပြီးစင်ဝါသတင်းဌာနကဖော်ပြပါရတယ်။ဒီဥဖက်ကလည်းလက်တော့မြန်အခွန်ချမှတ်မဲ့ဒေါ်လာ50ဘီလီယံဘူးအမေရိကန်ထုတ်ကုန်စည်းရုံးကိုပြုစုထားပြီးဖြစ်ပါတယ်။အဲ့ဒီအထက်မှာသမ္မတထရမ့်ကိုထောက်ခံတဲ့ဂျေးလက်ဒေတာကမဲဆန္ဒရှင်အများအပြားကိုထိခိုက်စေမဲ့စိုက်ပျိုးရေးထုတ်ကုန်တွေပါဝင်ပါတယ်။
မက္ကဆီကိုနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုနယ်စပ်ကနေတရားမဝင်ဖျက်ချော်ဝင်ရောက်လာတဲ့မိသားစုတွေဖမ်းဆီးရမှာကလေးတွေနဲ့မိဘတွေကိုတီးတန့်ခွဲထားပြီးအရေးယူမှုအတွက်ဒီမိုကရက်ဘက်ကိုပဲသမ္မတထရန့်ကပြစ်တင်ဖို့ဆက်ပြီးကြိုးပမ်းနေပါတယ်။တောက်ချာနေကရေးသားထားတဲ့သူ့ရဲ့ Twitter အကောင့်မှာမိသားစုတွေကိုခွဲထုတ်အရေးယူတာဟာဒီမိုကရက်တွေရဲ့ရက်စက်တဲ့ဥပဒေပြုရေးအစီအစဉ်ဖြစ်တယ်လို့သမ္မတထရန့်ကပြစ်တင်ရေးသားခဲ့ပါတယ်။တကယ်တမ်းမှာတော့အထက်နဲ့အောက်လွှတ်တော်မှာထရမ့်ရဲ့ Republican Party ကအဓိကစိုးမိုးထားတာဖြစ်တယ်လို့မိဘတွေနဲ့ကလေးတွေကိုခွဲခြားထားဖို့လိုအပ်တယ်ဆိုတဲ့ဥပဒေပြဋ္ဌာန်းချက်မျိုးလည်းမရှိပါဘူး။မိသားစုတွေကိုခွဲထုတ်ဖို့မူဝါဒကိုထရမ့်အစိုးရကသာချမှတ်အကောင့်ထဲပေါ်နေတာသာဖြစ်ပါတယ်။ April ကအစိုးရရှေ့နေချုပ် Jeff Sessions ကိုတိုင်ကြေညာခဲ့တဲ့အထက်မှာ American ပြည်ထောင်စုတဲကိုနေဆက်ကနေတရားမဝင်ဖျက်ချော်ဝင်ရောက်လာသူတွေအပေါ်လုံးဝခွင့်လွှတ်မှာမဟုတ်ဘူးဆိုတဲ့ Zero Tolerance မူဝါဒကိုပြောသွားတာပါ။အခုလိုသမ္မတထရန့်ရဲ့မှတ်ချက်ပြီးရေးသားမှုဟာလူဝင်မှုကြီးကြပ်ရေးဥပဒေကြမ်းကိုအောက်လွှတ်တော်မှာညှိနှိုင်းနေတယ်ဆိုတဲ့အချက်အလက်အသေးစိတ်အပြင်ကိုပေါက်ကြားခဲ့ပြီးတဲ့နောက်မှာထွက်ပေါ်လာတာဖြစ်ပါတယ်ရှင်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9433လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ UA ကနေစနေမနေ့ဖက်သတင်းများကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဇော်လ15ရက်တောက်ကြနေကကန်တဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေမှာဥရောပထိပ်သီးနှစ်သင်းဖြစ်တဲ့အုပ်စုဘီကပေါ်တူဂီနဲ့စပိန်တို့အကြိတ်နဲ့ရှင်ပိုင်ကစားပြီးတဲ့နောက်တစ်ဖက်3-0စီနဲ့တည်ကြသွားပါတယ်။ပွဲစပြီး4မိနစ်အတွင်းမှာပဲပေါ်တူဂီအသင်းပယ်နယ်တီရပြီးရော်နယ်ဒိုကန်သွင်းလာကြောင်းအဖွင့်ဂိုးအရင်ရသွားပါတယ်။ဒီဂိုးဟာလက်ရှိအချိန်ထိကစားပြီးသမျှပွဲတွေထဲအမြန်ဆုံးရတဲ့ဂိုးဖြစ်သွားပါပြီ။အဲဒီနောက်24မိနစ်မှာစပိန်အတွက်ခြေပါဂိုးကိုကော့စတာကသွင်းယူပါတယ်။ပထမပိုင်း44မိနစ်မှာရော်နယ်ဒိုပဲကန်သွင်းတဲ့ဘောလုံးကိုစပိန်ကိုယ်သမားဒီဂီယာဖမ်းလိုက်ပေမဲ့အပိုင်မမိလိုက်ပဲဝင်သွားတာကြောင့်ပေါ်တူဂီကဒုတိယဦးဆောင်ဂိုးပြန်ရသွားပါတယ်။ဒုတိယပိုင်းစပြီးတဲ့နောက်55မိနစ်မှာကော့စတာကပဲစပိန်အတွက်ဒုတိယချေပါဂိုးကိုသွင်းယူပါတယ်။နောက်3မိနစ်အကြာ58မိနစ်မှာစပိန်အတွက်တတိယဂိုးနဲ့ဦးဆောင်ဂိုးကိုနာချိုကသွင်းယူပါတယ်။အဲဒီနောက်နိုင်ဝဲကြာ88မိနစ်မှာတော့စပိန်ဂိုးစီးအပြင်ဘက်လေးနားမှာပေါ်တူဂီအသင်းရတဲ့ပြစ်ဒဏ်ဘောကိုရော်နယ်ဒိုကတိုက်ရိုက်ကန်သွင်းပြီးခြေပါဂိုးနဲ့တူဟက်ထရစ်ဂိုးသွင်းယူလိုက်တာကြောင့်တစ်ဖက်3-0စီနဲ့အဆုံးသတ်သွားတာပါအစောပိုင်းကကြိုင်တဲ့အုပ်စုအေကအီဂျစ်နဲ့ဥရုဂွေးပွဲမှာဥရုဂွေးကတကူကိုမရှိနဲ့နိုင်ပါတယ်ဥရုဂွေးအတွက်တလုံးဒီသောအနိုင်ဂိုးကို89မိနစ်မှာဂီမန်နက်စ်ကသွင်းယူတာပါအုပ်စုဘီကမော်ရိုကိုနဲ့အီရန်ပွဲမှာတော့မိနစ်90ပြည့်ပြီးနာကျင်အချိန်ပူ6မိနစ်ပေးတာမှာ9မိနစ်အကျော် မော်ရိုကိုအသင်းကဘူဟာဒူးကိုကိုကိုသွင်းမိတဲ့အတွက်အီရန်အသင်းကတကူကူမရှိနဲ့နိုင်ရသွားပါတယ်။ဇွန်လ16ရက်နေ့မှာကံမဲ့ပွဲတွေကတော့အုပ်စုစီကပြင်သစ်နဲ့ဩစတြေးလျအုပ်စုဒီကအာဂျင်တီးနားနဲ့အိုက်စလန်အုပ်စုစီကပီရူးနဲ့ဒိန်းမတ်ပွဲတွေဖြစ်ပါတယ်။
ရေရှည်ပြည်ထနာဖြစ်ရှိနေတဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာအကြက်တဲကိုဖြေရှင်းဖို့မြန်မာအစိုးရရဲ့ကြိုးပမ်းအားထုတ်မှုတွေကိုထိုင်းအစိုးရကထောက်ခံကြောင်းချစ်ချည်ရေးခီးစဉ်ဖြစ်ထိုင်းနိုင်ငံကိုရောက်ရှိနေတဲ့မြန်မာသမ္မတဦးဝင်းမြင့်နဲ့ကြာသပတေးနေ့ကပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာထိုင်းဝန်ကြီးချုပ်ပရာရွတ်ချန်အိုချာကပြောကြားခဲ့ပါတယ်။ဒါအပြင်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းဖို့နဲ့ကုလသမဂ္ဂအေဂျင်စီတွေနဲ့ပုံမပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရရဲ့ကြိုးပမ်းချက်တွေကိုလည်းပရာရွတ်ကချီးကျူးပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့ဒေသခံအတိုင်းဝိုင်းတွေကြားအပြုသဘောဆောင်ခိုင်မာတဲ့ဆက်ဆံရေးနဲ့အချင်းချင်းအပြန်အလှန်ကူညီနိုင်ဖို့အတွက်ဖွံ့ဖြိုးရေးအစီအစဉ်တွေကိုအကောင့်ထည့်ဖော်ရမှာထိုင်းအစိုးရအနေနဲ့အဆင်သင့်ရှိနေကြောင်းဝန်ကြီးချုပ်ကဆိုပါတယ်။မြန်မာသမ္မတဦးဝင်းမြင့်ဘက်ကတော့ရိုဟင်ဂျာပြည်ထနာကိုတိုက်ရိုက်ထုတ်ဖော်ပြောကြားခြင်းမရှိခဲ့ပေမဲ့ခေါင်းဆောင်နှစ်ဦးဆွေးနွေးပွဲမှာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးမြင့်တင်ဖို့ကိစ္စပါဝင်ခဲ့တယ်လို့ဆိုပါရယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုမြန်မာအစိုးရဘက်ကတရားဝင်အတိအမှတ်ပြုထားခြင်းမရှိပါဘူး။ဒါအပြင်ထိုင်းအစိုးရကိုလည်းဘင်္ဂလီလိုပဲခေါ်ဖို့မြန်မာအစိုးရကတိုက်တွန်းခဲ့ပါရယ်ထိုင်းနိုင်ငံမှာကျင်းပတဲ့ရှစ်ကြိမ်မြောက်အေယာဝတီကြောက်ဖျားမဲခေါင်စီးပွားရေးပူးပေါင်းဆောင်ရွက်ရေးနည်းပြဟာထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့သုံးရက်ကြာခီးစဉ်ဖြစ်သမ္မတဦးဝင်းမြင့်ကရောက်ရှိနေတာဖြစ်ပါရယ်ထိပ်သီးအစည်းအဝေးပွဲကိုလာအိုစ်၊ဗီယက်နမ်နဲ့ကမ္ဘောဒီးယားနိုင်ငံကခေါင်းဆောင်တွေလည်းတက်ရောက်နေကြပါရယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံရှိပဲနေဆက်မှာတရားမဝင်ပါကစ္စတန်တာလီဘန်ဖွဲ့ရဲ့ခေါင်းဆောင်ကိုအမေရိကန်ဝေရင်းရင်ကနေလုံခဲ့တဲ့တင်ပတ်မှာဒုံးကျည်နဲ့ပြစ်ခတ်တုတ်တင်လိုက်တယ်လို့အာဖဂန်သမ္မတအက်ရှရက်ဂါနီကအိန္ဒိချင်းပါကစ္စတန်ခေါင်းဆောင်တွေကိုတောက်ကြနေကတယ်လီဖုန်းဆက်ပြီးအတည်ပြုပြောဆိုပါရယ်ခုနပြည်နယ်မှာဗိုလ်ထူးနေနောင်မိုင်းကဒရုန်းယာဉ်နဲ့တိုက်ခိုက်တာမှာမူလာဖာစ်လူလာတေဆုံးသွားတယ်လို့မိမဖော်တဲ့အမေရိကန်တာဝန်ရှိသူတူက VOA ကိုအတည်ပြုပြောဆိုပြီးနောက်တည့်မှာပါကစ္စတန်ရဲ့အခုအတည်ပြုချက်ထွက်လာတာပါမူလာဖတ်လူလာဟာပါကစ္စတန်တာလီဘန်လို့အများအပြားသိကြတဲ့ Tehrik e Taliban Pakistan TTP အဖွဲ့ရဲ့ခေါင်းဆောင်ဖြစ်ပါတယ်။ပါကစ္စတန်စီဝူးစီးချုပ်ဗိုလ်ချုပ်ကြီးခါမာဂျာဗစ်ဘာဂျွာဝန်ကြီးချုပ်နာစီယာအူမာခ်တို့နဲ့စကားပြောပြီးတဲ့နောက်အာဖဂန်သမ္မတဂါနီကဖတ်လူလာကိုတုတ်တင်နိုင်တာဟာအာဖဂန်လူမျိုးရင်းဆိုင်ရာအေဂျင်စီတွေဦးဆောင်တဲ့လူကိုယ်တိုင်စုံစမ်းထောက်လှမ်းမှုတွေကိုမနာမနေလုပ်တာကြောင့်ဖြစ်တယ်လို့ Twitter မှာရေးပါတယ်။
ပါကစ္စတန်နဲ့ဆက်လုံခြုံရေးစခန်းတွေကိုအာဖဂန်နစ္စတန်အခြေစိုက်အကြမ်းဖက်သမားတွေစီးနင်းဝင်ရောက်တိုက်ခိုက်ပစ်ခတ်မှုကြောင့်စစ်သား3ဦးတေဆုံးခဲ့တယ်လို့ပါကစ္စတန်ဘက်ကပြောပါရယ်ပါကစ္စတန်နိုင်ငံဝါဇီရစ်စတန်ခရိုင်မြောက်ပိုင်းနယ်စပ်ကလုံခြုံရေးစခန်းတွေကိုအကြမ်းဖက်သမားတွေဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့ပါရယ်စစ်တပ်ရဲ့ကြေညာချက်ထဲမှာတော့လုံခြုံရေးတပ်တွေကကျူးကျော်ဝင်ရောက်စီးနင်းတိုက်ခိုက်သူတွေကိုရဲရဲဝံ့ဝံ့တုံ့ပြန်နိုင်ခဲ့ပြီးအကြမ်းဖက်သမား9ယောက်တေဆုံးခဲ့တယ်လို့ဖော်ပြထားပါရယ်အာဖဂန်ရဲ့နယ်စပ်မှာအရှေ2600ကီလိုမီတာနီးပါးရှိတဲ့ခိုင်ခန့်တဲ့ခြံစည်းရိုးကိုပါကစ္စတန်ဘက်ကတည်ဆောက်နေတာပါနှစ်နိုင်ငံနယ်စပ်တရားမဝင်ဖျက်ချော်မှုနဲ့အကြမ်းဖက်သမားတွေနှစ်ဖက်လုံးကိုစိတ်ဝင်ထိုးဖောက်မှုကိုကာကွယ်တားဆီးဖို့အတွက်ဖြစ်ပါတယ်အခုလိုနယ်စပ်ခြံစည်းရိုးတည်ဆောက်ရမှာပါဝင်တဲ့ပါကစ္စတန်စစ်တပ်ကိုလွန်ခဲ့တဲ့နှစ်ခရဲကအာဖဂန်ဘက်ကနေအကြိမ်များစွာလာရောက်တိုက်ခိုက်ခဲ့ကြောင်းပါကစ္စတန်စစ်သား9ယောက်တေဆုံးခဲ့ပြီးအများအပြားလဲဒဏ်ရာရခဲ့ကြောင်းစစ်တပ်အရာရှိတွေကပြောပါရယ်။နေဆက်ဖြတ်ပြီးအကြမ်းဖက်တိုက်ခိုက်သူတွေဟာမတရားအသိဖြစ်တဲ့ TTP ခေါ်ပါကစ္စတန်တာလီဘန်အဖွဲ့နဲ့ဆက်ဆက်နေပါရယ်။သူတို့တွေဟာဥပဒေထိန်းချုပ်မှုမရှိတဲ့အာဖဂန်နေဆက်ကိုအခြေစိုက်စခန်းတွေဖြစ်အသုံးချနေတာပါ။ American စစ်တပ်အရာရှိတွေရဲ့အဆိုအရ TTP အဖွဲ့ဝင်ဟောင်းအများစုဟာအာဖဂန်နစ္စတန်မှာရှိတဲ့ IS စစ်သွေးကြအဖွဲ့နဲ့တွားရောက်ပူးပေါင်းပြီးအရေးပါတဲ့အစင်တွေမှာတာဝန်ယူခဲ့ကြပါတယ်။ဂျွန်လ23ရက်နေ့ကဒရုန်းနဲ့တိုက်ခိုက်မှုဟာအမေရိကန်နဲ့ပါကစ္စတန်တွေကိုတေချေအောင်တိုက်ခိုက်ဖို့အမိန့်ပေးခဲ့တဲ့ TTP ခေါင်းဆောင်ဖာဇူလာကိုပြစ်မှတ်ထားခဲ့တာဖြစ်ကြောင်းအမေရိကန်ဘက်ကကြေညာပြီးနောက်တည့်ရက်မနေ့တောက်ကြနေ့ကအခုလိုပါကစ္စတန်နယ်စပ်လုံခြုံရေးစခန်းတွေတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်ရှင်။ Direct from Washington The Voice
of America ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နီယာတို့ကကြေညာခဲ့ကြတာပါ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုကနေပြီးတော့အခုနားဆင်နေသလို internet ဆာမျက်နှာ burmese.voanews.com မှာလည်းအသံလွှင့်ချိန်နဲ့တပြိုင်နက်တည်းနားဆင်နိုင်ပါတယ်အခုသတင်းဆောင်မာတွေကိုစတင်ထုတ်လွှင့်ပေးတော့မှာပါကမ္ဘာဖလားဘောလုံးပွဲနဲ့ငင်းချမ်းရေးဘလို့ဆက်ဆက်တလဲဆိုတဲ့အကြောင်းနဲ့ပါကစ္စတန်ကအမျိုးသမီးတွေကိုစိုင်းကဲစီးရင်ပေးတဲ့သင်တန်းအကြောင်းတွေကိုမတစ်ဆက်ခင်မှာမြန်မာနိုင်ငံဆိုင်ရာသတင်းတွေကိုရင်ကြားမှာပါဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့မြန်မာနိုင်ငံကဒုက္ခတွေတိုင်းလူလူဟာသူတို့ရဲ့မူလနေရာတွေစီကိုပြန်သွားကျင်ကြပြီမဲ့ သူတို့ဟာတိတ်ကိုစိုးရင်ပူပန်နေကြတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့နိုင်ငံတကာရွှေပြောင်းနေထိုင်သူများဆိုင်ရာအဖွဲ့ IOM ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာအကြီးအကဲဂျော်ဂျီဂီဂရီက VOA ကိုပြောပါတယ်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဒုက္ခသည်တွေအတွက်လိုအပ်တဲ့ကူညီတွေကိုချက်ချင်းအလင်းမြန်မပေးနိုင်ကြဘူးဆိုရင်စာနာမှုကူညီပေးရေးလုပ်ငန်းတွေတိတ်မကြခင်မှာပဲရပ်ဆိုင်းသွားနေတာကြောင့်အန္တရာယ်ကြီးလာတယ်လို့လည်းပြောပါတယ်ဂျော်ဂျီဂီဂရီကိုVOA Studio မှာတီးခြားတွေ့ဆုံမေးမြန်းထားတဲ့ကိုကျော်သိန်းကအပြည့်စုံကိုပြောပြပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံမှာ2019ခုနှစ်ဩဂုတ်လကအကြမ်းဖက်အခြေအနေတွေဖြစ်ပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေနဲ့အဲ့ဒီမှာအရင်ကတည်းကရှိနေတဲ့ဒုက္ခသည်တွေစုစုပေါင်းတသန်းကျော်ဆိုတာကိုအကူအညီပေးနေတဲ့နိုင်ငံတကာအဖွဲ့တွေ IOM နဲ့အပါအဝင်ပါအဲ့ဒီဒုက္ခသည်တွေကိုသူတို့မူရင်းနေရာတွေစီပြန်ပို့ရေးလုပ်ငန်းစဉ်အတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှမင်းကြီးယုံ UNHCR ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP နဲ့မြန်မာအစိုးရကြားမကြသေးခင်ကသဘောတူလက်မှတ်ရေးထိုးထားပါတယ်။ဒါပေမဲ့အဲ့ဒီသဘောတူညီချက်ထဲမှာနိုင်ငံသားဖြစ်ရေးနဲ့ပတ်သက်ပြီးမပါတာကြောင့်ဒုက္ခသည်တွေကဘဝင်မကြဘူးဆိုတဲ့သတင်းတွေကထွက်ထားတာပါ။မစ္စတာဂီဂိုရီကတော့စကမ်းတွေကဒုက္ခသည်တွေနဲ့သူကိုယ်တိုင်စကားပြောဘူးသမျှမူလနေရာတွေစီကိုပြန်ရေးအပေါ်မတူတဲ့အမြင်တွေကိုကြားထားရတယ်လို့ပြောပါတယ
်။ Everyone I speak to generally speaking wants to go back.They want to go back to where they came from.
ကျွန်တော်စကားပြောဘူးသမျှလူတွေကရေဝူရပြောရရင်ပြန်ကျင်ပါတယ်။သူတို့နေရာတွေစီကိုပြန်ကျင်ကြပါတယ်။ဒါပေမဲ့သူတို့ဟာတိတ်ကိုစိုးရင်ပူပန်နေကြတာပါ။သူတို့ပြန်နိုင်ဖို့အတွက်ဖြစ်စေခြင်းတဲ့အခြေအနေတွေရှိနေပါတယ်။အဲ့ဒီကပထမဆုံးအချက်ကဘေးကင်းရေးနဲ့လုံခြုံရေးပါ။အဲ့ဒီအခြေခံလူခွင့်ရေးကိုအာမခံချက်မပေးဘဲနဲ့ဘယ်သူမှမပြန်ကျင်ကြပါဘူး။တခြားစိုးရင်ချက်တွေလိုလားချက်တွေကတော့လွတ်လပ်စွာရွှေ့ပြောင်းသွားလာနိုင်ခွင့်အတမွေးဝမ်းကြောင်းခွင့်အပြင်ဝင်ငွေရှိအောင်လုပ်နိုင်ရေးနဲ့ဆက်ဆက်တာတွေစတဲ့အခြေခံလိုအပ်ချက်တွေပဲဖြစ်ပါတယ်
။ဒုက္ခသည်တွေအတွက်လိုအပ်တဲ့ရမုံငွေကိုနိုင်ငံတကာအစိုးရတွေကအကူအညီပေးနေကြတာဖြစ်ပြီးလက်ရှိအချိန်ထိလုံလောက်တဲ့ရမုံငွေကိုရသေးတာမဟုတ်ပါဘူး။ဒါအပြင်အခုအချိန်ဟာဘင်္ဂလားဒေ့ရှ်မှာမုတ်တုံရာသီဝင်နေပြီဖြစ်တာကြောင့်မိုးတံလီတံခံစားရတဲ့ဒုက္ခသည်တွေအတွက်အကူအညီတွေကပိုးပြီးအရေးကြီးလိုအပ်နေပါတယ်။မစ္စတာဂီဂိုရီကလည်းအကူအညီတွေအခုချက်ချင်းကိုလိုအပ်နေတယ်လို့ရေရှည်ခိုင်မာတဲ့အကူအညီတွေကိုလိုအပ်နေတာဖြစ်တယ်လို့ပြောပါတယ်
။ It is important to understand that there are many emergencies happening around the world. So in a way we're competing for attention. We're
ကမ္ဘာတဝန်းမှာရေပေါ်ခြေနေတွေအများကြီးဖြစ်နေတယ်ဆိုတာကိုနားလည်ဖို့အရေးကြီးပါတယ်။ဆိုတော့ကျွန်တော်တို့ဟာတနည်းအားဖြင့်အာရုံစိုက်ခံရဖို့ရန်ပုံငွေရဖို့ပြိုင်ဆိုင်နေရတယ်လို့ဆိုရမှာပါ။ဒါပေမဲ့ရန်ပုံငွေပမာဏတိတိတသားကိုတိတ်မကြခင်မှာမရနိုင်ဘူးဆိုရင်လုပ်ငန်းတွေရပ်သွားမှာဖြစ်ပြီးတော့ဒါအတိတ်ကိုအရေးကြီးတဲ့အကြောင်းကျွန်တော်မပြောဘူးဆိုရင်ကျွန်တော်ဟာကျွန်တော်တာဝန်ကိုမကျေပြွန်ရကြပါလိမ့်မယ
်ဒီဒုက္ခသည်တွေကသူတို့ကိုယ်သူတို့ရိုဟင်ဂျာလို့ခေါ်ဆိုကြသလို IOM အပါအဝင်နိုင်ငံတကာအသံဝိုင်းကလည်းအဲ့ဒီအတိုင်းပဲခေါ်ဝေါ်ပြောဆိုပါတယ်ဒါပေမဲ့ဒီအသုံးနှုန်းကိုမြန်မာဆိုရကို၌ကအတိမတ်မပြုသလိုမြန်မာနိုင်ငံတွင်းမှာလည်းဒီအပေါ်သဘောထားကတိတ်ကိုအငင်းပွားပွဲဖြစ်နေတာပါဒါနဲ့ပတ်သက်ပြီးသူတို့ရဲ့ရည်တည်ချက်ကတော့တိတ်ကိုရိုးရှင်းပါတယ်လို့မစ္စတာဂီဂိုရီကပြောပါတယ
် We care very little about the terms. We care about the people. What we see in front of us is a unfolding tragedy.
ဟောတုံးဆွဲတဲ့အပေါ်ကျွန်တော်တို့အာယုံမဆိုင်တလောက်ပါပဲ။ကျွန်တော်တို့အာယုံတွေကလူတွေကိုပါ။ကျွန်တော်တို့ရှေ့မှာမြင်နေရတာကမျောလင်းချက်ကင်းမဲ့ပြီးကျွန်တော်တို့အကူအညီကိုလိုအပ်နေတဲ့ဘေးဒုက္ခကြုံနေရသူတွေဖြစ်ပါတယ်။သူတို့ကိုအခြေခံအထောက်ပံ့တွေချက်ချင်းကိုလိုအပ်နေတဲ့ရေးကြည့်အကူအညီတွေပေးနိုင်နေသမျှခမားတို့ဘလို့ပဲခေါ်ခေါ်ကျွန်တော်တို့အလေးမထားပါဘူးကျွန်တော်တို့ကလူကိုပဲအလေးထားပါတယ်အဲ့ဒီလူတွေကိုအကူအညီပေးဖို့ကိုပဲအလေးထားပါတယ
် IOM အဖွဲ့ဟာကုလသမဂ္ဂလက်အောက်ခံ UNHCR အပါအဝင်တခြားအဖွဲ့အစည်းအမျိုးမျိုးနဲ့လက်တွဲပြီးဒုက္ခသည်တွေအတွက်လိုအပ်တဲ့တောက်ရည်သုံးရည်ရရှိဖို့တန်ရှင်းရေးနဲ့ကျန်းမာရေးဆိုင်ရာတွေတောင်မကအသက်မွေးဝမ်းကြောင်းရည်နဲ့အင်းရှင်ဘင်္ဂလားဒေ့ရှ်လူမှုဝန်ဝိုင်းအတွက်လဲကူညီလှူဆောင်ပေးနေတယ်လို့မစ္စတာဂျော်ဂျီဂီဂိုရီကပြောပါတယ်ခင်ဗျာ
ကိုကျော်သိန်းကျေးဇူးတင်ပါတယ်2016ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့ ARSA အဖွဲ့ကျူးလွန်ခဲ့တဲ့အကြမ်းဖက်ကိစ္စရမျိုးနောက်ပိုင်းမှာထပ်ပြီးတော့မပေါ်ပေါ်ရအောင်အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့အညီနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်အကာအကွယ်ပေးဖို့ပြည်ခိုင်ဖြိုးပါတီအမတ်တူကလွှတ်တော်မှာအဆိုပြုတင်သွင်းတာမနေ့တုန်းကလွှတ်တော်မှာဆုံးဖြတ်ခဲ့ပြီးတော့ထောက်ခံသူတွေများလာကြအောင်အဲ့ဒီအဆိုကိုအတည်ပြုလိုက်ပါတယ်ဒီအကြောင်း VOA မြန်မာပိုင်းသတင်းတော့ကိုဇော်ထက်တင်ပြပါလိမ့်မယ
်တရားဥပဒေစိုးမိုးပြီးနိုင်ငံတွင်းမှာအကြမ်းဖက်တိုက်ခိုက်တာတွေအထူးသဖြင့်ရခိုင်ပြည်နယ်မှာအာဆာအဖွဲ့ရဲ့ကျူးလွန်ခဲ့တာတွေကိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဖော်ထုတ်ပြီးလိုအပ်တဲ့အကာအကွယ်တွေပြုလုပ်ပေးဖို့ပြောပွဲမဲဆန္ဒနဲ့လွှတ်တော်ကိုယ်စားလှယ်ဦးတောင်ဝေးတင်သွင်းတဲ့အဆိုကိုဒီနေ့ပြည်သူ့လွှတ်တော်မှာကိုယ်စားလှယ်ဆက်ရှိဦးဆွေးနွေးခဲ့ပြီး ထောက်ခံသူများရဲ့အတွက်အဆိုကိုအတည်ပြုလိုက်ပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားဖို့လိုအပ်ကြောင်းကိုပြောဝဲမဲဆန္ဒနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတောင်ရေးကဒီနေ့လွှတ်တော်မှာအခုလိုပြောခဲ့ပါတယ်။
ကျွန်တော်ရဲ့အဆိုကနိုင်ငံတစ်ဝန်းလုံးအကြမ်းဖက်မှုတိုက်ခိုက်မှုမခံရစေရေးအတွက်အကြောင်းချက်ပါသလိုအထူးအဖြစ်ရခိုင်ပြည်နယ်မှာထပ်မံမဖြစ်ပေါ်စေဖို့ဆိုတဲ့အချက်ပါပါတယ်။ကျွန်တော်ရဲ့သဘောထားကတော့နံပါတ်1ထုတ်ပြန်ထားတဲ့ကြမ်းဖက်တိုက်ဖြတ်ရေးဥပဒေနဲ့အညီနိုင်ငံတကာအဖွဲ့အစည်းတွေနဲ့အမျိုးသားရေးသတိရှင်ပြီးတော့ပူးပေါင်းကာအာဆာကြမ်းဖက်အဖွဲ့နဲ့နောက်ွယ်ကကြိုးကန်သူများကိုဖော်ထုတ်ရှင်းလင်းဖို့နှစ်ချက်သိမ်းလိုက်တဲ့အထူးဥပဒေများနဲ့အသစ်ပြဋ္ဌာန်းလိုက်တဲ့နိုင်ငံသားများရဲ့လူပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လူပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကာကွယ်ပေးဥပဒေတို့ကိုလည်းအကြမ်းဖက်မှုမှပြည်သူလူထုကိုထိရောက်စွာကာကွယ်ပေးနိုင်အောင်ပြန်လည်သုံးသပ်ဖို့နံပါတ်3အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်များနဲ့အညီအားလုံးပေါင်းစပ်ညှိနှိုင်းအပြေရှားဆောင်ရွက်ပေးဖို့သဘောထားရှိပါတယ်
။ရခိုင်ပြည်နယ်အတွင်းမှာတည်ငြိမ်အေဂျင့်ရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးကိုဆောင်ရွက်ဖို့အမျိုးသားအစည်းအဝေးတရက်အနေနဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်တရက်ဖွဲ့စည်းဖို့ဆိုတဲ့သမရယုံရဲ့ကြေညာချက်မှာနိုင်ငံသား2ဦးပါဝင်တဲ့ကိစ္စနဲ့ပတ်သက်ပြီးပြည်ခိုင်မျိုးပါတီအမတ်2ဦးကကန့်ကွက်တဲ့ရေးကြီးအဆိုကိုခုလ17ရက်ကလွှတ်တော်အမတ်22ဦးပြည်သူ့လွှတ်တော်မှဆွေးနွေးခဲ့ကြပါတယ်။အဲ့ဒီအဆိုကိုမဲခွဲဆုံးဖြတ်ခဲ့ပြီးကန့်ကွက်သူများတဲ့အတွက်လွှတ်တော်ကအတည်မပြုခဲ့ပါဘူး။ဒီနေ့ဆွေးနွေးခဲ့တဲ့ရခိုင်ကိစ္စကိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့လိုရဆိုတဲ့ဦးတောင်အေးရဲ့အဆိုကိုတော့သဘောတူခဲ့သူတွေများခဲ့ပါတယ်။ရှမ်းပြည်နယ်ကလောင်မဲဆန္ဒနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါ်ပြုံးကေဒီနိုင်ကထောက်ခံတဲ့သူ့ရဲ့အမြင်ကိုအခုလိုပြောပါရစေ
။ရန်ချူဆိုပါဘူးဆိုတော့ကျန်းဖက်မှုတိုက်ချက်မှုပေါ့နော်။ဒီ2014ခုနှစ်ကျန်းဖက်မှုတိုက်ချက်ရေးဥပဒေလုံးပြီးတော့နိုင်ငံတကာနဲ့လည်းပူးပေါင်းပြီးတော့ပေါ့။အဲဒီဥပဒေထဲမှာလည်းပဲအကုန်ပါပါတယ်။ဒီရခိုင်အေးကိစ္စပြီးတဲ့နောက်မှာနိုင်ငံတကာ PR ကိုရင်ဆိုင်နေရတယ်လေ။မြန်မာနိုင်ငံကပထဝီနေထားရလည်းပဲအာယုံစိုက်ခံရတဲ့နိုင်ငံဖြစ်လာတာပေါ့နော်။အဲဒီကဘာအင်အားကြီးနိုင်ငံတွေနဲ့လည်းပဲဒါဆက်ဆံရမှာလို့ဒီနိုင်ငံကြီးမူဝါဒနဲ့တော့တန်တမန်ဆက်ဆံရေးနိလန်းကောင်းတွေဆိုတဲ့ကိုကလည်းစနစ်ချက်ရှိတာဘူးလို့ဥပဒေကြောင်ပေါ်မှာညီညွတ်အောင်ဆောင်ရွက်နိုင်ပါမှဒီတရားဥပဒေစိုးမိုးရေးကလည်းခိုင်မာပါမှအဲ့ဒါမှပဲဆောင်ရွက်မှုကအကျိုးဖြစ်ပေါ်နိုင်တယ်
ပြည်သူ့လွှတ်တော်မှာတင်သွင်းခဲ့တဲ့အဆိုအပေါ်မှာအတိုက်အခံပါတီတွေအပြန်အလှန်ကန့်ကွက်တာတွေရှိခဲ့ပေမဲ့ဦးတောင်အေးဒီနေ့တင်သွင်းတဲ့အဆိုကိုသဘောမတူတဲ့သူမရှိရတဲ့အတွက်လွှတ်တော်ကအတည်ပြုလိုက်ပါတယ
်။ဟောရရှင်များရှင်မြမလေးများအနှံ့ဒီရဲ့ပိုင်းတွေအတွင်းမိုးသဲထန်မှုတွေကြောင့်ရေဘေးဒဏ်ကျုံနေရတယ်လို့နောက်ဆက်တွဲကျန်းမာရေးပြဿနာတွေပေါ်လာမှာကိုလည်းသတိပေးနေပါတယ်။မကြသေးခင်တုန်းကလည်းရန်ကုန်မြို့မှာအမိုက်ပုံမီးပေးကြောင့်အရင်ပေါ်အခြေအနေကြုံရတဲ့အချိန်မှာတုံ့ပြန်ဆောင်ရွက်မှုတွေအပေါ်မေးခွန်းတွေလည်းထွက်ပေါ်ခဲ့တာပါမြန်မာနိုင်ငံမှာရေဘေးမီးဘေးမုန်တိုင်းနဲ့ငလင်းတွေလိုသဘာဝနဲ့လူကြောင့်ဖြစ်ရတဲ့ကပ်ဘေးဒဏ်တွေကြုံရတဲ့အခါစီမံခန့်ခွဲမှုတွေမှာဘယ်လိုအားနည်းချက်တွေရှိနေပါလဲကပ်ဘေးအနေနဲ့ကြိုတင်ကာကွယ်ရေးနဲ့အချိန်မီတုံ့ပြန်ဖြေရှင်းနိုင်အောင်ဘာတွေလုပ်ဖို့လိုအပ်နေသလဲစရာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-32-38-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
နိုင်ငံကသတင်းတွေကိုဆက်ပါမယ်ပါကစ္စတန်နိုင်ငံပန်ဂျပ်ပြည်နယ်မှာအမျိုးသမီးတွေအတွက်စွမ်းရည်မြင့်တင်ရေးအစီအစဉ်တစ်ပိတ်တစိုက်တစ်ပိုင်းအဖြစ်အမျိုးသမီးတွေကိုမော်တော်ဆိုင်ကယ်စီးတင်ပေးရင်းနဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့လိင်ပိုင်းဆိုင်ရာနှောက်ယှက်စော်ကားမှုပညာပေးအစီအစဉ်တစ်ခုဖြစ်တဲ့ Women's on Wheels ဆိုတဲ့လှုပ်ရှားမှုတစ်ခုကိုပြည်နယ်အစိုးရကနှစ်နှစ်စီမံကိန်းနဲ့လုပ်နေပါတယ်ဒီလှုပ်ရှားမှုမှာဘယ်သူတွေကစိတ်ဝင်စားပါဝင်လှုပ်ရှားနေကြသလဲဆိုတာကို VOA သတင်းတော့မာရီယာမာဒိုင်လိုပေးပို့တဲ့သတင်းကို Map Compute ထွေးတင်ပြပါလိမ့်မယ်
ပါကစ္စတန်နိုင်ငံမှာကရာချီမြို့ပြည်ရင်ဒုတိယအကြီးဆုံးမြို့ဖြစ်တဲ့လာဟောမှာတန်းရမော်တော်ဆိုင်ကယ်အသစ်တွေကိုဂုံယူဝစ်ကြွားစွာနဲ့စီးနေကြတဲ့မျိုးသမီးတွေကတော့လူမှုအစိုင်းဝိုင်းအတွင်းအမျိုးသမီးတွေအပေါ်ထားတဲ့အမြင်တွေကိုစိတ်ခေါ်လိုက်တာပါပဲအခုလှုပ်ရှားမှုမှာပါဝင်ရတဲ့အတွက်သိတ်ကိုစိတ်လှုပ်ရှားပျော်ရွှင်ရတယ်လို့နာဂီနာဝက်ဆင်းကပြောပါတယ
် I am so excited because I am riding the bike right now and
ဒီဆိုင်ကယ်စီးနေရလို့ကျွန်မအရင်ကိုစိတ်လှုပ်ရှားပါတယ်လမ်းပေါ်မှာအခုလိုစီးရကျွန်မအတွက်ပထမဆုံးတွေ့ကြုံပါပဲ
အခုလိုဆိုက်ကယ်စီးတက်သွားတာကသူ့အတွက်ရောတခြားမျိုးသမီးတွေအတွက်ပါကြီးမားတဲ့အပြောင်းလဲဖြစ်စေလိမ့်မယ်လို့နာဂီနာကပြောပါတယ
် We becoming the independent and we can do everything which we want otherwise
ကျမတို့လွတ်လပ်လာစေပြီးတော့ကိုလုတ်ချင်တာဘာမှမဆိုလွတ်လာနိုင်စေပါတယ်ဒီလိုမဟုတ်ရင်တခြားသူတွေပုံမှန်ပဲမိခွန်းနေရမှာပါ
အမျိုးသမီးတွေအလို့သမားစည်းကွက်ထဲဝင်ရောက်လုပ်ကိုင်နိုင်စေဖို့အတွက်သူတို့ကိုစွမ်းရည်မြစ်တင်ပေးလိုတဲ့အကြောင်းပါကစ္စတန်အစိုးရအရာရှိတွေကပြောပါရယ်။သိပ္ပံကြခင်ကလေးလာတွေ့ရှိချက်တစ်ခုမှာတော့ပါကစ္စတန်မှာအမျိုးသမီးတွေရဲ့48ရာခိုင်နှုန်းဟာအထူးသဖြင့်သွာလာရေးအခက်အခဲကြောင့်ဝင်ငွေရတဲ့အလုပ်တွေကိုမလုပ်နိုင်ကြဘူးလို့ဆိုပါရယ်။
We are giving 3,000 bikes. We have trained over 3,500 girls in all of
Punjab. Motorcycle 3,000 ချပြီးပြီးတော့ပန်ဂျက်ဒီသားအလုံးမှာအမျိုးသမီးငယ်3,500ကိုတင်နှံပေးနေပါရယ်။အမျိုးသမီးတစ်တောင်းလောက်ထိ cycle စီးသွားလာနိုင်ဘူးဆိုတော့ကျွန်တော်တို့ရဲ့ရည်မှန်းချက်ပြည့်မီတဲ့အထိကိုဆက်လုပ်သွားမှာပါ
။ပန်ဂျက်ပြည်နယ်မဟာဗျူဟာမြောက်ပြည်ပြည်ပြောင်းလဲရေးဌာနညွှန်ကြားရေးမှူးချုပ် Selman Sufi ပြောသွားတာပါ။တဟာရေးပါတဲ့ခြေလက်တရက်ဖြစ်တယ်လို့တက်ကြွလို့ရှားသူ Niget Dad ကလည်းဒီလှူရှားမှုနဲ့ပတ်သက်ပြီးတော့ချီးကျူးပြောဆိုပါရယ်။
We have seen that women who have got their bikes and have got trainings and now they are
new thami re cycle re ya pi tin nan re tet khe cha ra ko chuma ro twi khe ya pi ro aku so yin lan mo thwet twa la lou kai ni cha ba bi da ha athu thapin pan chat pi ne ma a myu thami re atwe de ge ko chi ma de aung myin mu ba be
pakistan ne ge ma a myu thami re ko cycle naw ma lai si da ko da twi ya le shi da pi pi ro aku lo ko dai maung da re ko ro mi ya khe ba de shin
ma computer chu tu ma de ကမ္ဘာဖလားဘောလုံးပြိုင်ပွဲရဲ့အဖွင့်နဲ့ကြာတာပရိနေတုံကကုလသမဂ္ဂဌာနချုပ်မှာရှိတဲ့နိုင်ငံတကာတန်အမတ်တွေနဲ့နိုင်ငံဆောင်ကသံတမန်ဝန်ထမ်းတွေအတူတကွဘောလုံးပွဲဖွင့်ပွဲကိုကြည့်ခဲ့ကြပါတယ်။အားကစားနဲ့ငြိမ်းချမ်းရေးဆက်ဆက်မှုရှိတဲ့ကြောင်း VOA ကုလသမဂ္ဂသတင်းတောက်မဂရက်ဘရှားရဲ့သတင်းပေးပို့ချက်ကိုကျွန်တော်တင်ပြပေးပါမယ်။ရုရှားနိုင်ငံမှာအခုကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲဖွင့်ပွဲနေတုံကအခုနှစ်ပွဲမှာပါဝင်ရှင်ပြိုင်ခွင့်ရတဲ့32တင်းနဲ့တက်ဆိုင်တဲ့နိုင်ငံတွေကကုလသမဂ္ဂတန်တမန်တွေဟာကိုယ့်နိုင်ငံအသင်းရဲ့ဘောလုံးဝတ်စုံတွေကိုဝတ်ဆင်ကြပြီးတော့ရုပ်မြင်သံကြားကတိုက်ရိုက်ထုတ်လွှင့်မှုကိုအတူကြည့်ခဲ့ကြပါတယ်။ဒီဝတ်စုံတွေနဲ့အုပ်စုဓာတ်ပုံလည်းသူတို့အတူတွဲရိုက်ခဲ့ကြပါတယ်။ပုံမှန်ဆိုလို့ရှိရင်ကုလသမဂ္ဂတန်တမန်တွေရဲ့မျက်နှာတွေဟာအမြဲတမ်းလိုလိုလေးလေးနက်နက်ရှိနေတတ်ကြတာပါ။ဒါပေမဲ့ကမ္ဘာဖလားဘောလုံးဖွင့်ပွဲနေ့မှာတော့သူတို့အားလုံးဟာပြုံးနေကြပါတယ်။အဲ့ဒီဖွင့်ပွဲနေ့တုန်းကအင်ရှင်ရုရှားအသင်းကဆော်ဒီအာရေဗျအသင်းကိုငါးဂိုးဂိုးမရှိနဲ့အနိုင်ရခဲ့တာပါ။ဘောလုံးအားကစားဟာကမ္ဘာမှာညဉ့်ညူရေးအင်အားတစ်ခုပဲလို့ကုလသမဂ္ဂဆိုင်ရာရုရှားတာမတ်ဗစီလီနဘန်ဇီယာကပြောပါတယ
် I think the whole UN into a big fan zone
ကုလသမဂ္ဂတစ်ခုလုံးအခုဘောလုံးပြည့်တက်တွေဖြစ်ကုန်ကြပြီလို့ထင်ပါတယ်ဒီလာထဲမှာပို့ပြီးတော့ကောင်းမွန်တာတစ်ခုခုဖြစ်အောင်ကျွန်တော်တို့လုပ်ကြပါလိမ့်မယ်ဒီလာကတော့ညဉ့်ညံရေးရောဘောလုံးပွဲရောပေါင်းဆက်ပြီးတော့ကျွန်တော်တို့ပျော်ရွှင်ကျေနပ်ကြမယ်ညဉ့်ညံတဲ့လာပဲဖြစ်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းရုရှားတာမတ်ကနေပြောသွားခဲ့တာပါအားကစားကြောင့်တွစ်ဆုံဆွေးနွေးဖို့ခွင့်လန်းနေပေါ်ပေါက်လာနိုင်တဲ့ဆိုတဲ့အကြောင်းကိုတော့တောင်ကိုရီးယားနိုင်ငံမှာမကြာခင်ကကျင်းပခဲ့တဲ့အိုလံပစ်ပွဲကိုဥပမာပေးပြီးကုလသမဂ္ဂဆိုင်ရာတောင်ကိုရီးယားတန်မတ်ချိုတေးယူကပြောပါတယ
် Well as you know Pyeongchang Winter Olympics in February so there's a wonderful opportunity to build a peace in the Korean Peninsula
အလုံးစည်းကြတဲ့အတိုင်းပါပဲပြီးခဲ့တဲ့ February လရုံးကပျုံချန်းဆောင်ရည်အိုလံပစ်ဟာကိုရီးယားကျွန်းဆွေညီညာရေးအတွက်ထူးခြားတဲ့အခွင့်အလမ်းတစ်ရပ်ဖြစ်ခဲ့ပါတယ်ဒါကိုကြည့်ခြင်းအပြင်အာကစားဟာညီညာရေးတိဆောက်တဲ့နေရာမှာဘလောက်အရေးကြီးတဲ့နေရာကပေါင်းနေတယ်ဆိုတာသိသာပါတယ်အဲဒါကြောင့်အခုရုရှားနိုင်ငံကကမ္ဘာဖလားပွဲဟာလည်းကမ္ဘာညီညာရေးအတွက်စွမ်းဆောင်နိုင်မဲ့အခွင့်အလမ်းတွေဖြစ်ပေါ်လာဖို့ကျွန်တော်မျှော်လင့်ပါတယ
်တောင်ကိုရီးယားတန်မတ်ရဲ့အဆိုကိုမက္ဆီကိုတန်မတ်ဟွမ်ဟိုဇေကမာချိုကလည်းထောက်ခံပါတယ
် We share the same spirit in the UN we are trying to work together
ကုလသမဂ္ဂမှာကျွန်တော်တို့တွေကတူညီတဲ့စိတ်ဓာတ်တွေကိုမျှဝေခံစားကြတယ်ကမ္ဘာတဝန်တိုးတက်ဖြစ်တွန်းမှုတွေရှိလာအောင်ဝိုင်းပြီးအားထုတ်ကြတယ်။ကမ္ဘာဖလားဘောလုံးပွဲကလည်းဒီသဘောပါပဲ။ကမ္ဘာနိုင်ငံတွေကဘောလုံးအသင်းတွေမှာကမ္ဘာနိုင်ငံတွေပေါင်းစုထားတဲ့စိတ်ဓာတ်နဲ့မျှဝေခံစားပြီးအတူကြိုးပမ်းအားထုတ်နေကြတာပါ
။ဘောလုံးပွဲကိုနှစ်ချိုက်တဲ့ဆိုတဲ့တူညီတဲ့စိတ်ဓာတ်ကသဘောထားကွဲလွဲမှုတွေရှိနေတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကိုတောင်မှရိုက်ခတ်မှုတွေရှိခဲ့တာပါ။လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကတန်တမာနေဟာသူတို့ရဲ့သက်ဆိုင်ရာနိုင်ငံတွေကဘောလုံးဝတ်စုံတွေကိုဝတ်ဆင်ပြီးကမ္ဘာဖလားဘောလုံးပွဲကိုအတူကြည့်ခဲ့ကြပါတယ်။VOA ကနေပြီးတော့စနေနေ့မနေ့ပိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ် VOA ကိုဝေဖန်ကြံပြုရေးသားပေးပို့ခြင်းဆိုတော့ကျွန်တော် email စီယူလဲဆက်သွယ်ပေးပို့နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 26နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာခင်ဗျာအခုနားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်လိုင်းဒိုမီတာ24 50 52တို့ပြင်လိုင်းလက်မီတာ190 kHz 1500တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ရမယ့်အထဲမှာကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းနှုတ်တင်ပြပေးမှာဖြစ်တယ်လို့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်မှာပါပတ်စဉ်စီစဉ်လေးကိုတင်ဆက်တဲ့အခါမှာကြားမယ်ထင်ပါတော့
Oh, Saturday was awesome. We won the People's Choice Award. Saturday night they do their award ceremony.
ညီမပြည်မှာရိုက်ကူးခဲ့တဲ့မုဒရာခေါ်တန်ရုပ်ရှင်ထုတ်လုပ်သူအမျိုးသမီးမိုနာရှရော့ဘတ်ကရုပ်ရှင်ပွဲတော်မှာလူကြိုက်အများဆုံးဆုရခဲ့တဲ့အကြောင်းရှင်းပြခဲ့တာပါ။ပြည်စုံကိုအမျိုးသမီးကဏ္ဍမှာနားဆင်ရပါလိမ့်မယ်။သိပ္ပံနဲ့နိပညာစီစဉ်မှာလည်းမြန်မာနိုင်ငံရဲ့ကောက်ပဲသီးနှံဆိုထိုင်းစတိုင်းတာမှုဟာနိုင်ငံတကာနဲ့ပေါင်းဝင်မဲ့ဖြစ်နေတဲ့အကြောင်းကိုကြားမှာပါအခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုမူရင်းအပေါ်မပြတ်ဦးကျော်စံတာကကောက်နှုတ်တင်ပြပါလိမ့်မယ်ခင်ဗျာ
နိပညာရဲ့လူမှုရေးအကျိုးသက်ရောက်မှုဆိုတဲ့ခေါင်းစဉ်နဲ့ Finella Sundarayere ဆောင်းပါးကို americanscientist.org မှာဖတ်ရပါတယ်2016မှာ Facebook Company ဟာမြန်မာနိုင်ငံအစိုးရပိုင်းစာတိုင်းကျေးနှံလုပ်ငန်းနဲ့ချိတ်ဆက်ပြီးမြန်မာလူထုကို Facebook သုံးခွင့်လွယ်လင်းတကူရရှိစေခဲ့ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာ Facebook သုံးသူဦးရေ2014မှာ2000ရှိခဲ့ရာက2019မှာသန်းပေါင်း30အထိခုန်တက်သွားခဲ့ပါတယ်။ဒါပေမဲ့မထိမှတ်ထားတဲ့ကိစ္စတကူလည်းအလားတူတဟုန်ထိုးမြင့်မားလာခဲ့ပါတယ်။အဲ့ဒါကတော့ဖိနှိပ်ခံရိုဟင်ဂျာမွတ်စလင်လူနည်းစုအပေါ်အမုန်းစကားတွေနဲ့သူတို့နဲ့ပတ်သက်တဲ့သတင်းမှားတွေကိုဖြန့်ချီလာတာပဲဖြစ်တယ်လို့ရေးသားထားပါတယ်။တကယ်တော့ဝါရဖြန့်ချီမှုဆိုတာဟာအကြမ်းဖက်မှုဖြစ်ပွားစေတဲ့အကြောင်းအရာများစွာတွေကတခုသာဖြစ်ပေမဲ့ Facebook လိုလူထုမီဒီယာကုမ္ပဏီတွေကထိထိရောက်ရောက်ဝင်ဆွဲပေးနိုင်မယ်ဆိုရင်အကြမ်းဖက်မှုဖြစ်နိုင်တဲ့အချိန်ကိုရောက်ကြသွားစေတယ်စသဖြင့်ရေးသားထားပါခင်ဗျာတရုတ်တို့ရဲ့ခပလန်းစီမံကိန်းဟာ American ကြီးစိုးမှုကိုစိန်ခေါ်ဖို့ဖြစ်တဲ့ဆိုတဲ့ခေါင်းစဉ်နဲ့ Hugh White ရေးသားတဲ့ဆောင်းပါးကို East Asia Forum မှာဖတ်ရပါတယ် American Dollar သန်းပေါင်း1000တန်ဖိုးစီမံလို့ခန့်မှန်းနေကြတဲ့စီမံကိန်းဟာစီးပွားရေးဆက်ဆက်မဟုတ်ပဲအမေရိကန်နဲ့အပြိုင်တရုတ်တို့ရဲ့မဟာဗျူဟာနဲ့နိုင်ငံရေးဩဇာချက်ထွင်ဖို့ရည်ရွယ်တာဖြစ်တယ်လို့တချို့ကမြင်ကြပါတယ်။ဒါဟာတချို့တို့ကမှန်ကန်တဲ့အမြင်လို့ဆိုနိုင်ပါတယ်။သို့တော်လည်းပဲပထူးဝင်းနိုင်ငံရေးအတွက်အခြေခံကြတဲ့စီးပွားရေးကဏ္ဍကိုလည်းရှော့မတွက်သင့်ဘူးလို့ရေးပါတယ်။တရုတ်ကကမ္ဘာမှာအကြီးအမားဆုံးကုန်စည်ထုတ်လုပ်ထောက်ပံ့မှုရဲ့ဘိုးအချက်အချာဖြစ်ချင်နေတာပါတဲ့။ဒါဟာတရုတ်တို့ရဲ့စိတ်ရည်ရင်တဲ့မျှော်မှန်းချက်ဖြစ်တယ်လို့ဆိုပါတယ်။ဘန်ဒါရေးအရင်အမြစ်ရဖွေရတာ၊နိပညာစွန့်ရည်ဖန်တီးရတာနိုင်ငံရေးရတာဝန်ယူရတာနောက်ပြီးနိုင်ငံတကာနဲ့ဆက်ဆံရေးစတာတွေအတွက်ညှိနှိုင်းရတာတွေဟာအင်မတန်ကြီးမားတဲ့ကြွန့်ကျင်မှုလိုအပ်ပါလိမ့်မယ်တဲ့သို့တော်လည်းပဲဒီစီပံကိန်းဟာစိတ်ကူးရင်ဆက်ဆက်လို့လည်းမပြောနိုင်ပါဘူးသမ္မတရှီကျင်းပင်ကိုယ်တိုင်ဖြစ်အောင်လို့ဖို့ပိုင်ဖြတ်ထားတဲ့စီမံကိန်းဖြစ်တယ်လို့ဆိုပါတယ်ဒီစီမံကိန်းရဲ့ကြီးမားလွန်းတဲ့ရည်မှန်ချက်ကိုစိုးရင်ကြတဲ့နိုင်ငံတကာခေါင်းဆောင်တွေတချို့စီမံကိန်းနဲ့ပတ်သက်ပြီးပြုလုပ်တဲ့အစည်းအဝေးတွေကိုမတက်ဖက်လက်ဆောင်နေုံနဲ့မပြီးပါဘူးဒါကိုစင်ပြိုင်နိုင်တဲ့တခြားနည်းလမ်းတစ်ခုရှာဖွေသင့်တယ်လို့ရေးသားထားပါခင်ဗျာ
ဟုတ်ကဲ့ဦးကျော်သားကျေးဇူးတင်ပါတယ်အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရတော့မှာပါ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကမနက်ခင်းတိုင်းတင်ဆက်ပေးနေပါတယ
်ဒီကိမ့်နဲ့တင်ပြမယ့် idiom အသုံးကတော့
bad mouth
ဖြစ်ပါတယ်စာလုံးပေါင်းက B-A-D, bad ka, soda, makao na. M-O-U-T-H, mouth ka, baza, soro. Zikwaita kru nge, daya yi dewe ka ro, baza ka, soda, makao na wo shi. Idiom dewe ka le, ka sin zin lu suya bali me. Tumya achang makao piyo ra, nain piyo ra, keye piyo ra, atin piyo ra su yin, di itong wu yi nyon piyo lu ya bali. ဒီတော့နဲ့ပတ်သက်လို့ George ကိုပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Mary badmouths her husband everywhere. So, he got fed up and is planning to divorce her.
Mary ဟာသူ့အမျိုးသားရဲ့အတင်းကိုနေရာတကာမှာလိုက်ပြောနေတာပဲ။ဒ ဒါကြောင့်လေသူမျိုးသားကစိတ်ကုန်ပြီးတော့ခုတော့ကွာရှင်းဖို့ပြင်ဆင်နေပြီလေလို့အထိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Mary bad mouths her husband everywhere. So, he got fed up and is planning to divorce her.
အတင်းပြောမယ်။သူများအကြောင်းမကောင်းပြောမယ်။ကဲ့ရဲ့ပြောဆိုမယ်ဆိုရင်ဘယ်လိုပြောမလဲ
Bad mouth.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာတန်တင်ဆက်ခဲ့တာပါအပတ်စဉ်အစီအစဉ်ဖြစ်တဲ့မျိုးသမီးကဏ္ဍကိုလည်းဒေါ်လာတန်တင်ဆက်ပြတာအခုကြားအောင်ပါပါဒီမြန်မာရုပ်ရှင်လောကမှာပြည်သက်ရဲ့ထောက်ခံအပိမှုကိုရရှိခဲ့တဲ့မုဒ္ဒရာရဲ့ခေါ်သံရုပ်ရှင်ဟာ American ပြည်တော်စု Indiana ပြည်နယ် Fort Wayne မြို့မှာဒီလဆော့ပိုင်းကကျင်းပခဲ့တဲ့ Hobnobben ရုပ်ရှင်ပွဲတော်မှာ People's Choice Award လူကြိုက်အများဆုံးစုချင်းမြင်ခံခဲ့ရပါတယ်အမျိုးသမီးတွေအဓိကပါဝင်ရိုက်ကူးခဲ့တဲ့အဲ့ဒီရုပ်ရှင်ကိုအခုလိုမျိုးစုရရှိမှုနဲ့ပတ်သက်ပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာတန်းကတင်ပြပေးမှာပ
ါဒီ Hobnobben Film Festival ပေါ့နော်ဒီ Indiana Fort Wayne မှာလောက်တာUS မှာတပထမအဆုံးပြရတဲ့ Festival ပေါ့ကျွန်တော်ဒီ Festival Round လေးနေရာတော့ဒီကနေ့တည်းကလေးလည်းနေရတယ်ဆိုတော့ဒီကလည်းတစ်ခုကနောက်ဆုံးတစ်ခုအနေနဲ့ရွေးခံရတာပေါ့နော်အဲ့မှာမှအခုပြသခွင့်ရတယ်လာကြည့်ချင်တဲ့လူတွေများလာတော့သူတို့စာချင်း၁ရက်ကနေ၂ရက်ဖြစ်သွားတယ်ပေါ့နော်အခု၂ရက်ကနေ၃ရက်ထိဖြစ်သွားတော့ဒါ၃ရက်၃ရက်စလုံးကဒါသူတို့ film festival ရဲ့ကာလ၃ရက်ပဲရှိတာဆိုတော့၃ရက်စလုံးမှာ၃ရက်စလုံးပြသခွင့်ရတယ်ဆိုတော့ဝမ်းသာဖို့ကောင်းတာပေါ့နော်ပြီးတော့နောက်တစ်ခုက People's Choice Award ရတော့လည်းအရင်ပြောပါပေါ့ကျွန်တော်ဒီ Mudras Calling တသင်းလုံးအရင်ပြောကြရပါတယ်ဟုတ် People's Choice Award ကတော့ဘောပရိသတ်အင်အားကြောင့်လို့ပြောလို့ရတယ်ပေါ့နော်အခုကျွန်တော်တို့ခုနပြောသလိုပဲ3ရက်ပြခွင့်ရတဲ့အပြင်3 show စလုံးကအပြည့်ပဲဟိုကျွန်တော်ကြားတာဒီလူကဟိုလောက်ဆန်တယ်900လောက်ဆန်တယ်ပြောဆို900လောက်ဆန်တဲ့ယူမှာ3ရက်စလုံးအပြည့်ဆိုတော့ဒါတို့ဒီ film ရဲ့ဟိုပေါ့လူပြောမလဲအောင်မြင်မှုတစ်ခုတို့အတိမတ်ပြူပါဗောနော်ဒါကျွန်တော်တို့မြန်မာတွေတခြားနေကတခြား state ကမြန်မာတွေပါဟိုလေရင်နဲ့လာပြီးတော့ကြည့်ကြရင်လည်းကြားတယ်ဆိုတော့အဲ့လိုမျိုးတကယ်ကိုတကူးတကရက်ဝဲရက်နေဗောလာကြည့်ရလူအားလုံးကျွန်တော်ဒီကနေအထူးပဲကျေးဇူးတင်ပါတယ်လို့ပြောရရင်လည်းပျော်ကြတာဗောနော် thank you ဗော
အဲ့ဒါကတော့ Mudras Calling Call Mudra ရဲ့ခေါ်တန်ရုပ်ရှင်ကအမေရိကန်ပြည်ထောင်စု Indiana ပြည်နယ် Fort Wayne မှာဇွန်လ9ရက်ကနေ10ရက်နေ့ထိ3ရက်ကြာကျင်းပခဲ့တဲ့Hobnobben ရုပ်ရှင်ပွဲတော်မှာ People's Choice Award ပြည်သူတွေရဲ့ရွေးချယ်တဲ့ဆုကိုချီးမြှင့်ခြင်းခံခဲ့ရတဲ့အတွက်ရုပ်ရှင်ပွဲတော်ကိုကိုယ်တိုင်မတက်ရောက်နိုင်ခဲ့ပေမဲ့လို့လေရုပ်ရှင်တရုတ်ဆောင်ဇန်ကီကပြည်တွင်းသတင်းမီဒီယာဖြစ်တဲ့မြန်မာ Celebrity ကိုဆုရရှိမှုအတွက်ကျေးဇူးတင်ကြောင်းပြောကြားခဲ့တာပဲဖြစ်ပါတယ်။အင်္ဂလိပ်စကားပြောမြန်မာစရန်ထူမုဒ္ဒရာခေါ်သံရုပ်ရှင်ရိုက်ကူးရာမှာအမျိုးသမီးတွေရဲ့အင်အားကအားကျစရာပဲဖြစ်ပါတယ်။အမျိုးသမီးဒါရိုက်တာခရစ်စတီနာဂျီထုတ်လုပ်သူကလည်းဂျော်ဂျာပြည်နယ်ကအမေရိကန်သူမော်နစ်ရက်စ်ဘာဂါဖြစ်ပါတယ်မုဒ္ဒရာခေါ်သံဟော့ပ်နော်ဘန်ရုပ်ရှင်ပွဲတော်မှာ People's Choice ဆုရရှိမှုနဲ့ပတ်သက်လို့ရုပ်ရှင်ပွဲတော်ကိုတက်ရောက်ခဲ့တဲ့မော်နစ်ရက်စ်ဘာဂါကိုမေးချိခဲ့ပါတယ
် Oh Saturday was awesome we won the People's Choice Award
ဒီနေ့ကဆုပေးပွဲမှာကျမတို့ People's Choice Award ဆုကိုရရှိခဲ့ပါတယ်ရုပ်ရှင်ကားတွေကိုအကဲဖြတ်ရမှာကန္ဓာအမျိုးမျိုးရှိပါတယ်အကောင်းဆုံးဘဝတရုပ်ဖော်ရုပ်ရှင်အကောင်းဆုံးရုပ်ရှင်တို့အကောင်းဆုံးမှတ်တမ်းတင်ရုပ်ရှင်အပြင်လူအများကြိုက်ရုပ်ရှင်စုလည်းဖြစ်ပါတယ်အဲ့ဒီစုကိုကျမတို့ရရှိခဲ့တဲ့အတွက်တိတ်ကိုဂုဏ်ယူမိပါတယ်ဒီပွဲတော်မှာပြသတဲ့ဘယ်ရုပ်ရှင်ကားမှယုံမပြည့်ခဲ့ပါဘူးကျမတို့ရဲ့မုဒ္ဒရာခေါ်တန်က၃ချိန်ပြသတာ၃ချိန်စလုံးယုံပြည့်ခဲ့ပါတယ်ဒါကြောင့်လေလူလူရဲ့ထောက်ခံမှုကိုအများဆုံးရရှိတဲ့ရုပ်ရှင်စုကိုချီးမြှင့်ခြင်းခံရတာလို့ကျမယူဆပါတယ်လို့မိုနာစထရက်စ်ဘာဂါကပြောသွားတာဖြစ်ပါတယ်။ဟော့ပ်နိုဘန်ရုပ်ရှင်ပွဲတော်ကျင်းပရေးအဖွဲ့ဥက္ကဋ္ဌဖြစ်တဲ့ဂျိုးကိုကိုဆော့ကလည်းရုပ်ရှင်ပွဲတော်မှာပြသတဲ့ကားတွေရွေးချယ်မှုနဲ့ပတ်သက်လို့အခုလိုသတင်းမီဒီယာကိုပြောခဲ့ပါတယ်
။ To bring films to the screen
ကျွန်တော်တို့ရုပ်ရှင်ပွဲတော်ရဲ့ဥတီချက်ကတာမန်အဖြစ်ဒီကလူတွေကြည့်ဖို့ခဲရင်ကြတဲ့ရုပ်ရှင်တွေကိုကြည့်နိုင်ကြအောင်လို့ဒီမှာလာပြီးတော့အခုလိုမျိုးစီစဉ်ပြသပေးတာဖြစ်ပါတယ
်။ Mudra ရဲ့ခေါ်သံရုပ်ရှင် People's Choice Award ရရှိမှုနဲ့ပတ်သက်လို့ Fort Wayne Cinema Center ရဲ့အမှုဆောင်ဒါရိုက်တာ Margaret Reader ကလည်းအခုလိုပြောပါတယ်
။
that it's being honored as a great piece of art on screen.
ဒီရုပ်ရှင်ကိုအနုပညာအောင်မြင်မှုအတွက်ဂုဏ်ပြုတာဖြစ်ပါတယ်။ဒါ့အပြင်ဒီရုပ်ရှင်မှာရိုက်ကူးပြသထားတဲ့မြင်ကွင်းတွေကိုကြည့်ချင်ကြတဲ့ဒီကလူတွေရဲ့ဆန္ဒကိုလည်းဖြည့်ဆည်းရရောက်ပါတယ်
။ Hope Nobin ရုပ်ရှင်ပွဲတော်ကျင်းပရာအင်ဒီယားနာပြည်နယ် Fort Wayne မြို့ဟာအမေရိကန်ပြည်ထောင်စုမှာမြန်မာနိုင်ငံကလာရောက်ခြေချသူအများစုနေထိုင်တဲ့မြို့လည်းဖြစ်ပါတယ်။မူဒရာခေါ်တန်ရုပ်ရှင်ပြသက်မှုကို Fort Wayne အပြင်တခြားပြည်တွေကမြန်မာတွေလည်းလာရောက်ကြည့်ရှုအားပေးခဲ့ကြတဲ့အတွက်အားရပီတိဖြစ်မိတယ်လို့ Warner Strasburger ကပြောပါတယ်
။ It's unbelievable. We had people who drove 12 hours to get to Fort Wayne. People told me they came from Maryland.
မညုံနိုင်လောက်စရာပါပဲ။ဖော့ဒ်ဝိန်းကိုရောက်ဖို့12နာရီကားမောင်းလာကြသူတွေရှိပါတယ်။ Maryland, Virginia, Chicago, Ohio, Minnesota ကလာကြတဲ့လူတွေရှိတယ်လို့ New Jersey ကတောင်လေရင်နဲ့လာတဲ့သူရှိတယ်လို့ကျွန်မသိရပါတယ်။ခုလိုရုပ်ရှင်ပွဲတော်မှာမူဒရာခေါ်တန်ကိုလာပြတဲ့အတွက်ကျေးဇူးတင်တဲ့အကြောင်းနဲ့ဒီမှာမွေးတဲ့သူတို့သားသမီးတွေကိုမြန်မာနိုင်ငံအကြောင်းပြရတာဝင်းတာကြောင့်ကျွန်မကိုပြောပြကြပါတယ်။မိသားစုလိုက်လာကြည့်ကြတဲ့မြန်မာတွေကိုလည်းကျမတွေ့ခဲ့ရပါတယ်လို့မူနကပြောသွားတာဖြစ်ပါတယ်။မူဒရာရဲ့ခေါ်တန်ရုပ်ရှင်ကိုပွဲတော်ရဲ့အတွင်းလာရောက်အားပေးကြတဲ့မြန်မာတွေရဲ့အတန်တွေကတော့ဘယ်လိုရှိပါသလဲ။ Fort Wayne မြို့ကကိုနိုင်က
ဒီ Fort Wayne မှာ Mother Calling ဆိုပြီးတော့ဒီရုပ်ရှင်ဗမာရုပ်ရှင်လာပြတယ်။ကျွန်တော်တို့တွေဗမာတယောက်အနေနဲ့ဝမ်းသာတယ်။ဘာသာတော့ဒါဟာပထမဆုံးချိန်ပေါ့နော် Mother Calling ဆိုတဲ့ဟာကိုရွေးခံရတယ်ဒီရုပ်ရှင်ပွဲတော်ကရွေးတယ်ဆိုတာရွေးခံရတယ်လာပြမယ်ဆိုကြတဲ့ကကျွန်တော်တို့တော်တော်ပျော်တယ်ဗမာပြည်သားအနေနဲ့မူသာ calling ကိုကျွန်တော်တို့ဒီကြည့်ရတဲ့အခါမှာဗမာပြည်ကိုပြန်ရောက်သွားတဲ့အတိုင်းပဲမှတ်တရအူပထမဆုံးတွေ့ရတယ်ဒီဗမာပြည်ရဲ့ဒီရန်ကုန်ပကံဆိုလဲပကံကိုအကုန်လုံးနှီးပါလောက်ပေါ့နော်သူတို့ခြုံငုံပြီးပြထားတာလေးတွေတွေ့တယ်နောက်ပြီးတော့အခုထပ်တွေ့ရဆိုရင်ဒါဆိုရင်မူသာ calling မှာပထမဆုံးမြင်ရတယ်ကျွန်တော်တို့မိုးပြန်ပူပေါင်းနေနဲ့ပကံမျိုးအထက်ကနေကြည့်လို့ရတာမျိုးတွေတွေ့တယ်ပြီးတော့ကျွန်တော်တို့အဲ့မှာမန္တလေးသွားတယ်အင်းလေးကံနေပြန်မြင်ရတယ်အုပ်တကယ်ချင်းတွေဆိုရင်သူ့ကလေးတွေကိုရန်ကုန်သွားတော့ကတွေ့တဲ့ဟာသူတို့ကလေးတွေကအစားပေါ့နော်ဒီမူသာ calling ကိုပြန်ခေါ်လာတယ်ကျွန်တော်တကယ်ချင်းတွေကဆိုသူတို့မူသာ calling ရဲ့ဒီအင်းလေးကံနေပြန်မြင်ရတယ်ပကံဖျားတွေပြန်တွေ့ရတာသူတို့ရောက်ဖို့တယ်ဆိုပြီးကလေးတွေကအစားအရန်ဝမ်းသာတယ်တော်တော်လေးကိုစိတ်ဝင်စားတာကျွန်တော်မြင်ခဲ့ရတယ်ဟိုကျွန်တော်တို့လည်းကိုယ်နိုင်ငံကိုပြန်ပြီးတော့ကြောက်သွားလို့ပဲပေါ့နော်ဒီပြန်မြင်ရတယ်သူတို့ရိုက်ထားတာလေးတွေအစာ哦တော်တော်ကောင်းတယ
်ရုပ်ရှင်ဝါသနာပါသူမှတ်တမ်းရင်ဝင်မြင့်ကတော့နောက်ဆုံးရက်မှာမူဒရာခေါ်တန်ကိုသွားကြည့်ခဲ့သူဖြစ်ပါတယ
်အမေရိကန်မှာပေါ့နော်ဒီမူဒရာခေါ်တန်ဆိုတဲ့ရုပ်ရှင်ဇာတ်ကားကိုဘယ်တော့ပြမလဲဆိုပြီးတော့စောင့်နေကြတော့ကြာပါပြီအခုဒီဖော်ဝေးမှာပထမဆုံးပြတဲ့အခါမှာသွားကြည့်ပြီးတဲ့အခါမှာလည်းမြန်မာမိသားစုတွေကလည်းကိုယ်နိုင်ငံအကြောင်းကိုတင်ဆက်ထားတဲ့ရုပ်ရှင်အကားတစ်ခုဖြစ်တဲ့အတွက်ကိုယ့်ရဲ့ဒီနိုင်ငံသားမိတ်ဆွေတွေကိုပြတဲ့အခါမှာလည်းအရန်ကိုတင့်တယ်ပြီးတော့စိတ်ဝင်စားစရာကောင်းတဲ့နေရာတွေကိုပြတဲ့အခါမှာလည်းဟိုအဆင်ပြေစေမယ့်ကားတကားလို့ထင်ပါတယ်အခုရိုက်တယ်ပေါ့နော်ဒီ Mood Cross Calling ဇာတ်ကားကမြန်မာအမျိုးသမီးဒါရိုက်တာနောက်ပြီးတော့ပြုတ်ဆောင်တဲ့မင်းသားနဲ့မင်းသမီးကလည်းအစ်စ်တွေဖြစ်ပေမဲ့ဒီသူ့ရဲ့ဇာတ်ရုံနဲ့အရန်ကိုအံဝင်ခွင့်ကြဖြစ်တယ်လို့မြင်ပါတယ်နောက်ပြီးတော့ဒီလိုအံဝင်ခွင့်ကြဖြစ်အောင်လည်းဒါရိုက်တာနေပြီးတော့ဥဆောင်ပြီးတော့ပေါ့နော်ဒီသူ့ရဲ့ဇက်ရုပ်ရဲ့နောက်ပြီးတော့ဒီဇက်လန်းအနေထားရဲ့နောက်ဇက်ညွန်းပေါ့နော်အဲ့ဒါတွေအကုန်လုံးကိုပိုင်ပိုင်နိုင်နိုင်ချစ်ချစ်လစ်လစ်နဲ့နားလည်ထားတဲ့ဒါရိုက်တာတယောက်လို့လည်းမြင်ပါတယ
်မြန်မာနိုင်ငံမှာ2013ခုကစတင်လာရောက်နေထိုင်ပြီးရုပ်ရှင်ထုတ်လုပ်ရေးမှာပါဝင်ခဲ့သူအမေရိကန်သူမော်နော်စထရက်စ်ဘာဂါအနေနဲ့မူဒရာခေါ်တန်ရိုက်ကူးသူအမျိုးသမီးဒါရိုက်တာခရစ်စတီနာဂျီလိုမြန်မာရုပ်ရှင်လောကမှာအမျိုးသမီးဒါရိုက်တာတွေပေါ်ထွန်းလာမဲ့အလားအလာနဲ့ပတ်သက်လို့လေမူနာက
I think it's not just Burmese cinema you know it's sort of consistent throughout the entertainment industry is that there are very few female directors you know I think you know I mean Christina is
မြန်မာရုပ်ရှင်လောကမှာတမကနိုင်ငံတကာမှာလည်းအလားတူပဲအမျိုးသမီးရုပ်ရှင်ဒါရိုက်တာတွေတိတ်ကိုနှဲပါနေပါတယ်ခရစ်စီနာကတော့စံပြနမူနာကောင်းလို့ကျမယူဆပါတယ်။ရုပ်ရှင်ထုတ်လို့ရမှအမျိုးသမီးတွေပုံမပါဝင်နိုင်လိမ့်မယ်လို့လည်းကျမမျှော်လင့်ပါတယ်။ခရစ်စတီနာကိုအတူယူကြဖို့ပါ။ကျမအနေနဲ့မူဒရာခေါ်တန်ကိုထုတ်လို့ရမှတိတ်ပြီးဂုဏ်ယူပါတယ်။ထုတ်လို့သူကအမျိုးသမီး၊ဒါရိုက်တာကလည်းအမျိုးသမီး၊အမှုဆောင်ထုတ်လို့သူကလည်းအမျိုးသမီးဖြစ်တော့မြန်မာနိုင်ငံမှာအမျိုးသမီးအင်အားကိုမူဒရာရဲ့ခေါ်တန်နဲ့ပြသလိုက်တာပဲဖြစ်ပါတယ်လို့ Mudra Kodan Tolu du American du Mona Strasburger ga pyo cha ke ba chang tin pya yin di tadin ba ye myut mi mya ganda go ni gung chu up ba le shin.
You can bend but never break me, 'cause it only serves to make me more determined to achieve my final goal. And I come back even stronger.
ဒေါ်လာတန်တင်ဆက်တဲ့မြို့သမီကဏ္ဍကိုနားဆင်ကြရတာပါ VOA ကနေပြီးတော့စနေနေ့မနေ့ခင်းစီစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ် VOA ကိုဝေဖန်အကြံပြုစာရေးသားပေးပို့လို့တဲ့သချင်းတောင်းချင်ကြတယ်ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သိပ္ပံနဲ့နည်းပညာစီစဉ်ကိုနားဆင်ရမှာပါဒေါ်ခင်မျိုးသက်ကတင်ဆက်ထားပါတယ်
မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍမှာကောက်ပဲတိနှံတွေရဲ့စူထိုင်းစာကိုတိုင်းတာဖို့အတွက်နိုင်ငံတကာအစ်စ်မီစံနှုန်းသတ်မှတ်ထားတာမရှိသေးပါဘူးဒီလိုစံနှုန်းသတ်မှတ်နိုင်အောင်လှုပ်ဆောင်နေတာတွေကိုဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA အဖွဲ့နဲ့ပူးတွဲလှုပ်ဆောင်နေတဲ့မြန်မာနိုင်ငံစံစဘာအသင်းကဒေါက်တာမျိုးအောင်ကျော်ကပြောပြပေးပါတော့
ဒီနေ့ဒီတွေးရင်းနဲ့ပတ်သက်ရင်အဓိကအရေးကြီးဆုံးချက်ကတော့ကျွန်တော်တို့အဆိုတက်ပါပဲဒီနန်ဒီမှာပါတဲ့အဆိုတက် grain moisture content ကိုပါတယ်အဲ့အဆိုတက်ကဒီနန်လိုက်သူတို့ရဲ့၆သိအောင်လိုအပ်မယ့်အဆိုတက်နောက်ခြေခွဲမယ်ဆိုလည်းခြေခွဲရတဲ့အဆိုတက်တူလောင်ရင်လည်းတူလောင်ဒင်းနဲ့အဆိုတက်ဒါတွေကအဲ့လိုသတ်မှတ်ချက်ဒီပုံမှာအစီချာချာလိုက်နာမှလာတယ်ဒီဒီနန်ကအရေးသေးကောင်းမှဖြစ်ပါတယ်ပြောင်းဆိုလည်းပြောင်းလိုက်အဆိုတက်ဘယ်လိုလဲတူလောင်ရင်ဘယ်လိုလဲဒီကကဘလောက်ဆိုလက်ခံလေးပဲပုတ်ဆိုလဲအဲ့လိုပဲပေါ့နော
်နိုင်ငံတကာမှာကောက်ပဲတိနှံတွေအယောင်းဝယ်လုပ်မယ်ဆိုရင်အစိုးရပါဝင်နှုံးကိုတိုင်းတာပြီးအရေးသွေးကိုအကဲဖြတ်ကြတာပ
ါဒီနိုင်ငံလိုက်မှာသူအစိုးရတည်းကိုတိုင်းတာတဲ့ကရိယာတွေဒီအရန်အရေးကြီးလာတယ်ခင်ဗျဒါငကိုတစ်ချိန်လုံးကတော့ကျွန်တော်စဘာဆိုလို့ရှင်များတော့ရင်ကျွန်တော်ပစံနေပဲကြိုက်ပြီး၆တဲဆိုတယ်ပြောကြတာဒါပေမဲ့အဲ့လို၆တဲဆိုတဲ့ဟာမှာသူက6တာပဲပြီးတာဘယ် range မှာဘယ်ဆိုတဲ့မှာ6နေလဲဆိုတာအင်မတန်အရေးကြီးပါတယ်။ဘာကြောင့်လဲဆိုတော့ဥပမာအစိုးရ14.5ရာခိုင်နှုန်းမှပြီး10ရာခိုင်နှုန်းအထိတောက်လျှောက်ဆင်းသွားတဲ့အချိန်မှာသူတို့စမ်းသပ်လို့ကြိုက်လိုက်တဲ့ဟာ6တယ်ဆိုတာပဲ။ဒါပေမဲ့အဲ 1% ပေါ့နော်10ရာခိုင်နှုန်းတိုင်းကွာဟသွားရင်သူတို့ရဲ့ weight ညော့သွားတဲ့အကြောင်းသူတို့တဲ့ကနေပါသွားတဲ့ပမာဏကလည်းအခုဆိုတတင်းဆိုထားပါတော့6000လောက်ရှိတယ်။အဲ့လိုစဘာတရားမှာတတင်းလောက်กว่าနေတတင်းလောက်กว่าနေပြီဆိုရင်သူတို့လုပ်ငန်းပေါ်မှာအများကြီးဆုံးရှုံးသွားနိုင်တယ်။ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ပစံနဲ့ကြိုက်မယ်စားမှန်ကန်နဲ့တည်ကြားတဲ့ယုံကြည်လောက်တဲ့ကိရိယာတွေနဲ့တိုင်းတာဖို့အရင်ရည်ကြည်ပါတယ်
။ဒီကိရိယာတွေကိုနိုင်ငံဆောင်ကကုမ္ပဏီအမျိုးမျိုးကနေထုတ်လုပ်ကြပါတယ်။ဘဲကုမ္ပဏီထုတ်ဆက်ကဘဲလောက်မှန်နေဆိုတာကိုရောင်းသူနဲ့ဝယ်သူကြားအတော်ကလေးအငင်းပွားစရာမို့ဒီပြဿနာကိုဖြေရှင်းနိုင်ဖို့တပြေးညီစံနှုန်းထားဖို့အတွက်လိုလာတာပါတပြေးညီတတ်မှတ်နိုင်ဖို့အတွက်စမ်းသပ်လေ့လာနိုင်မဲ့ဓာတ်ခွဲခန်းလိုပါတယ
်ကျွန်တော်ကဒီ2014လောက်ကထိုင်းနိုင်ငံမှာ conference တခုတွားတင်နေထိုင်းနိုင်ငံရဲ့ဒီစံချိန်စံညွှန်းနဲ့ပတ်သက်တဲ့ဒီနယ်အစိုးရနဲ့ပတ်သက်တဲ့ကိစ္စတွေကိုကျွန်တော်လေ့လာရင်းနဲ့ကျွန်တော်ရဲ့ partner company ဖြစ်တဲ့ Japan နိုင်ငံက Get Electric Laboratory ဆိုတဲ့ကုမ္ပဏီနဲ့ကျွန်တော်အားရပြေရှားလေ့လာပြီးတော့မှကျွန်တော်တို့မြန်မာနိုင်ငံအတွက်တကယ်ကိုနိုင်ငံတကာအဆင့်မီစံနှုန်းတက်မှတ်ဖို့စာကြိုးစားခဲ့တာပေါ့နော်ဒီလိုတန်းဝင်ဖို့ဆိုရင်လိုအပ်တဲ့တက်ခွဲခန်းကြီး facility တွေအများကြီးလိုရတယ်လိုရတဲ့အခါကျတော့ကျွန်တော်တို့ကြီးပဲမရတော့ JICA ဂျပန်နိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက် agency နဲ့ propose လုပ်ဖို့ကိစ္စလေးဖြစ်လာတယ်အဲ့ဒါကိုဒီဂျပန်ကုမ္ပဏီ Get Electric Laboratory ရဲ့နောက်ပြီးတော့အတိုင်းနိုင်ငံကုမ္ပဏီဖြစ်တဲ့ Japan Development Service ပေါ့နော်အဲ့ကုမ္ပဏီကခုကနေပြီးတော့ကျွန်တော်တို့နဲ့အပြန်အလှန်ဆွေးနွေးပြီးလို့ရှိရင်ကျွန်တော်တို့ data တွေတွားပြီးစက်ပိုင်းတွေကိုမေးတောင်သူတွေကိုမေးကုန်တွေကိုမေးရလာတဲ့အချက်လက်တွေပေါ်မှာအခြေခံပြီးတော့မှကျွန်တော်တို့ဒီ JICA ကို proposal တင်ရပါတယ်အဲ့ဒါလည်း proposal တင်တဲ့အပြန်အလှန်ကျွန်တော်တို့လုပ်ရင်းနဲ့2နှစ်လောက်အချိန်ယူရတာပြီးခဲ့တဲ့နှစ်က2019 November မှာပဲ JICA ကနေပြီးတော့ဒီဟာကိုသဘောတူပြီးတော့ဒီပမာပြည်အတွက်ကိုတကယ်ကိုနိုင်ငံတကာစံချိန်စံညွှန်းအဆင့်မီတဲ့ဒီတက်ခွဲခန်းလုပ်ဖို့အတွက်ကိုကျွန်တော်တို့အကူအညီရပါတယ်
။စိုက်ပျိုးရေးကဏ္ဍတိုးတက်ရေးမှာမရှိမဖြစ်လိုအပ်တဲ့နိုင်ငံတကာအဆင့်မီစံနှုန်းမြန်မာနိုင်ငံအတွက်တတ်မှတ်ဖို့လုပ်နေတာကိုကြည့်ရအောင်ပါ။
ကျွန်တော်တို့မြန်မာနိုင်ငံရဲ့ အခြေအနေကိုနှစ်နှစ်တာလေ့လာမှုအရာကျွန်တော်တို့မှာဆိုင်ငင်ဆိုင်ညုံးနဲ့ပတ်သက်တဲ့အဖွဲ့ကြီးဟာအခုခါမှာပညာရေးဝန်ကြီးဌာနအောက်ကသူ့ဒေသနာနဲ့တီထွင်ဆန်းသစ်မှုဦးစီးဌာနတို့အောက်မှာရှိတယ်အခုဆိုရင်အဲ့ဌာနအောက်မှာ National Institute of Meteorology မြန်မာဆိုတဲ့ NIMM ဆိုတဲ့ Institute အသစ်ကြီးဒီသူ့ဒေသနာအဆောက်အဦအသစ်ကြီးကလည်းအချိန်ငယ်ပေါ်လာတော့ကျွန်တော်တို့ရဲ့ဒီအကွဲကန်းကြီးတစ်ခုကလည်းအဲ့မှာတခါလေအတော်ပဲကျွန်တော်တို့တက်လိုက်နိုင်တယ်လို့ပေါ့နော်အဲ့ခါကျတော့စံထားကြရကရိယာ primary standard unit ဆိုတဲ့ဒီအစိုးရတိုင်းကရိယာကိုလှုပ်ဖို့ဆိုတာကခုနပြောတဲ့ဒီသိပ္ပံဥဒေသနာနဲ့ဒီထွင်ဆန်းသစ်မှုဌာနတာဝန်ယူသလိုကျွန်တော်တို့ရဲ့ဒီတပြည်လုံးမှာပြန့်နှံ့နေတဲ့ဒီလိုကရိယာတွေကိုမှန်ကျွန်တော်တို့စစ်ဆေးပြီးတော့ဒီတက်တေကန်ထုတ်ပြီးမဲ့အပိုင်းကြတော့ဒီဥဒေသနာဌာနအနေနဲ့လုံခြုံဖို့အခန့်တည်းဖြစ်တယ်အကြောင်းမလို့ကျွန်တော်တို့ကမြန်မာနိုင်ငံအတွက်ကြတော့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနအောက်မှာရှိတဲ့ဒီစားသုံးသူရေးရာဦးစီးဌာနဆိုတာရှိပါတယ်။အဲအောက်မှာမှဒီလေကူးမှရှိတဲ့ဒီသိန်းကျင်လုံးနဲ့ပတ်သက်တဲ့တခွဲကန်းနဲ့ဌာနတကူကအခုခါမှာတော့သူတို့က Commodity Testing and Quality Management CTQM ဆိုပြီးတော့ဖွဲ့စည်းထားတယ်အဲ့အပွဲကြီးနဲ့ကျွန်တော်ပူပေါင်းဆောင်ရွက်ပြီးတော့ဒီကျွန်တော်တို့ရဲ့စက်ပိုင်းတွေ၊ကုန်တယ်တွေဒီမှာလေသမားတွေဒီမှာတုံးဆွဲနေတဲ့အစိုးရတိုင်းကိရိယာတွေကိုမှန်စစ်ဆေးပြီးတော့မှကျွန်တော်တက်တည်ကံထုတ်ပြီးတဲ့အစီအစဉ်ပေါ့နော်အဲ့ဒါကိုကျွန်တော်တို့ကဘာခေါ်လဲဆိုတော့ visibility system of grain moisture tester ဆိုပြီးတော့အဲ့လိုစနစ်ကလေးတစ်ခုနဲ့ကျွန်တော်တို့ကလုံနိုင်နေပါတယ်အခုဆိုရင်ဒါတက်ခွဲကန်းအစီအစဉ်နဲ့ကျွန်တော်တို့ရဲ့တက်ခွဲကန်းတွေမှာစမ်းသပ်ဖို့ပညာရှင်ပိုင်းနေပေါ့နော် human resource development အပိုင်းနေကိုအခုဆိုရင်သင်တန်းနေပြီးနေတာပေါ့နော်ဒီဂျပန်ကုမ္ပဏီရဲ့ပညာရှင်တွေလာပြီးတော့ဒီသုတေသနဌာနပညာရှင်တွေရောစားသုံးသူရေဥစည်းဌာနပညာရှင်တွေရောဒါပထမဆုံးသင်တန်းနေပြီးတယ်ပြီးပြီးလို့ရှိရင်ဒီကနေပြီးတော့ကျွန်တော်မြန်မာနိုင်ငံအတွက်အထူးနဲ့တကူရင်း master calibration gap ကိုကျွန်တော်တို့ကဒီမှာရင်ကိုယ်နိုင်ငံနဲ့ kait လက်ရောညီလို့ကျွန်တော်တို့လုပ်မယ်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့ကမ္ဘာအဆင့်မီကျွန်တော်တို့တိုင်းပြည်အတွက်ကုစားပြုတဲ့သက်တည်ခံနိုင်မဲ့ဖွဲ့အစည်းတခုအနေနဲ့ကျွန်တော်ရပ်တည်ရင်းနဲ့ဒါမြန်မာနိုင်ငံတူးတက်လာမဲ့ဆန်စပါးတွေပေါ့နော်ဒီပတင်ပို့တဲ့ကိစ္စတွေမှာဒါဒီအဖွဲ့ကထိုင်ငံမှာမှာရှိတဲ့အတွက်ကြောင့်ရောင်းသူနဲ့ဝယ်ယူကြမှာ fair trading ကိစ္စတွေကျွန်တော်တို့ဘက်ကလုံးဝပြောကြရမလို့လောက်အောင်ကျွန်တော်ပြည့်စုံသွားမယ်ဒီဟာကဘယ်လိုခေါ်မလဲဆိုတော့ကျန်ခဲ့တဲ့ခြေစုနဲ့နှစ်စုသုံးစုလောက်တည်းကဒါတွေကအကုန်လုံးဖြစ်နေရမှာလေအခုကြာမှကျွန်တော်တို့လည်းအမိပြေးလိုက်ရတော့တာပေါ့နော်ကုန်ပေါက်ပြီးတော့တော်တော်လေးလည်းကျွန်တော်တို့ပြင်ပန်းကြပါတယ်ခင်ဗျာ
ဒေါက်တာမျိုးအောင်ကျော်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံပါ
တော်ခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ရတာပါ FIO American တန်ရဲ့စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေကိုတော်ရှင်များအခုနားဆင်ရတာဖြစ်ပါတယ
် American အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းဆောင်ကိုမေလ29ရက်နေ့ကထုတ်ပြန်ခဲ့ပါတယ်ဒီအစည်းအဝေးကစားဟာကမ္ဘာတဝန်းနိုင်ငံအလိုက်ဘာသာရေးလွတ်လပ်ခွင့်အခြေအနေကိုနှစ်စဉ်သုံးသပ်တာပါ။တခြားကိုယ်ွယ်ရာဘာသာဒါမှမဟုတ်ယုံကြည်မှုတွေအတွက်လူသားအလုံးရဲ့လွတ်လပ်စွာယုံကြည်ကိုယ်ွယ်ခွင့်ကိုအကာအကွယ်ပေးရေးဟာအမေရိကန်ပြည်ထောင်စုရဲ့ရည်မှန်းချက်ဖြစ်ပါတယ်။ဥပမာတရုတ်နိုင်ငံမှာမွတ်စလင်တွေဗုဒ္ဓဘာသာဝင်တွေဖာလွန်ကောင်ကျင့်စဉ်လိုက်နာသူတွေဒါမှမဟုတ်ခရစ်ယာန်တွေအနေနဲ့သူတို့ဘဝတစ်လျှောက်လုံးလွတ်လပ်စွာယုံကြည်ကိုယ်ွယ်ခွင့်ရနိုင်ရေးအကာအကွယ်ပေးဖို့ဖြစ်ပါတယ်။ဒီအတွက်လဲကျွန်တော်တို့အလုံးရည်မှန်းချက်ပန်းနိုင်ရှိကြောင်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်သံမတ်ကြီးဆမ်Brown Bed ကပြောပါရယ်ဘာသာရေးလွတ်လပ်ခွင့်အကာအကွယ်ပေးမဲ့ရည်မှန်းချက်တွေအောင်မြင်ဖို့ Federal Agency တွေအစိုးရမဟုတ်တဲ့ NGO အဖွဲ့တွေအခြားနိုင်ငံတကာအစိုးရတွေနဲ့ပူးပေါင်းလှုပ်ဆောင်သွားမှာဖြစ်ပါတယ်ဒါဟာအကာအကွယ်ပေးဖို့လိုအပ်သူတွေအတွက်စည်းရုံးလှုပ်ရှားဖို့ပါဘာသာရေးလွတ်လပ်ခွင့်တိုးတက်လာစေဖို့စိတ်တူသဘောတူနိုင်ငံတွေနဲ့ပထမဆုံးအကြိမ်ဝင်ကြီးများအဆင့်အစည်းအဝေးကိုဇူလိုင်လမှာကျင်းပဖို့ American နိုင်ငံသားဌာနအနေနဲ့စီစဉ်နေပါတယ်ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်မြင့်တင်ဖို့အတွက်ခိုင်မာပြတ်သားတဲ့လက်တွေ့ဆောင်ရွက်ချက်တွေတိုးတက်မှုရှိအောင်အခုလိုအတူတကွဆွေးနွေးကြမှာဖြစ်ပါတယ်။ကမ္ဘာတလောမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့ပြဿနာအများအပြားရှိနေတာပါ။တူရကီနိုင်ငံမှာဒရှိုလုံမှုနဲ့အတူလက်နက်ကိုင်အကြမ်းဖက်အဖွဲ့အစည်းတွေကိုကိုးစားပြုပြီးရာဇဝတ်မှုကျူးလွန်နေဆိုပြီး မာယွဆွဆွဲဖန်ဆီးခံထားရတဲ့အမေရိကန်သင်းအုပ်စီယာအန်ဒရူးဘန်ဆန်လွတ်မြောက်ရေးအတွက်အမေရိကန်ပြည်ထောင်စုကဆက်လက်ကြိုးပမ်းနေပါတယ်။အထူးသဖြင့်သူ့ရဲ့ဘာသာရေးဆောင်ရွက်ချက်အပေါ်မှာတရားစွဲဆိုချက်တွေဟာစိုးရိမ်ပွဲရာအန်ဒီရဲ့ရှိနေတာပါ။ Eritrea နိုင်ငံမှာဘာသာရေးအရလူနည်းစုအုပ်စုတွေရဲ့အဖွဲ့ဝင်တွေအပါအဝင်တဦးချင်းစီကိုတပ်ပစ်တာ၊တေတံပေးတာနဲ့ထောင်ဒဏ်ချမှတ်တာစတဲ့ပြင်းပြင်းထန်ထန်ဖိနှိပ်မှုသတင်းတွေကြောင့်စိုးရိမ်မကင်းဖြစ်ရကြောင်းတမ်မတ်ဂျီဘရောင်းဘက်ကပြောပါတယ်။ဒါအပြင်တဂျစ်ကစ္စတန်နိုင်ငံမှာအရွယ်မရောက်သေးသူတွေအနေနဲ့ဘဲဘာသာရေးအရယုံကြည်ကိုးကွယ်တာ၊ဝတ်ပြုဆုတောင်းတာစတာမျိုးတွေမှာပါဝင်ခွင့်မရဘဲပိတ်ပင်တားမြစ်ထားတာကိုတမ်မတ်ဂျီကဝေဖန်ခဲ့ပါတယ်။Sorry Arabia နိုင်ငံမှာဆိုရင်လေမွတ်စလင်မဟုတ်သူတွေအတွက်သူတို့ကိုးကွယ်တဲ့ဘာသာကိုအများပြည်သူရှေ့ဝတ်ပြုဆုတောင်းခွင့်ပိတ်ပင်ထားပါတယ်။ဒါအပြင်အစ္စလမ်ဘာသာကိုဆွလွတ်တာ၊ဖျားသခင်ကိုစော်ကားပြောဆိုတာ၊အစ္စလမ်ဘာသာကိုစော်ကားတာစတာတွေအတွက်တအူးချင်းစီကိုထောင်ဒဏ်၊ကြိမ်းဒဏ်၊ငွေဒဏ်အသီးသီးချမှတ်ထားပါတယ်။ Turkmenistan နိုင်ငံမှာအစိုးရရဲ့ခွင့်ပြုချက်မရဘဲဆုတောင်းဝတ်ပြုပွဲအတွက်လူစုလူဝေးပြုလုပ်ရင်ဖမ်းဆီးထောင်ချနှိပ်စက်တာကိုခံရမှာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံကဘာသာရေးလွတ်လပ်ခွင့်အခြေအနေကိုလည်းအမေရိကန်နေနဲ့ဆက်လက်ပြီးတော့စိုးရိမ်မကင်းရှိနေပါတယ်။ပါကစ္စတန်မှာဖျားသခင်ကိုစော်ကားပြောဆိုရဲဆိုပြီးဖမ်းဆီးခံထားရတဲ့လူပေါင်း50လောက်ရှိနေကြောင်းလူထုအခြေပြုအဖွဲ့အစည်းတွေကအစိုးရကစားထုတ်ပြန်ထားပါတယ်။ရုရှားမှာဆိုရင်လည်းခရီးရန်အယူအဆမှာခံယူမှုကွဲပြားတဲ့အဖွဲ့အပါအဝင်ငြိမ်းချမ်းတဲ့ဘာသာရေးအသင်းအပင်းတွေကိုပိတ်မှတ်ထားပြီးအာဏာပိုင်တွေဘက်ကအစွန်းရောက်တွေဒါမှမဟုတ်အကြမ်းဖက်သမားတွေနဲ့ဒဏ်တူထားနှိမ်နှင်းမှုတွေလုပ်ပါတယ်။ကမ္ဘာတဝန်းမှာဘာသာရေးလွတ်လပ်ခွင့်တိုးတက်လာအောင်အမေရိကန်ပြည်ထောင်စုအနေနဲ့အခြားအစိုးရအဖွဲ့တွေဘာသာရေးအဖွဲ့အစည်းတွေလူထုခြေဖြူမိဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်ဖို့စိတ်အားထက်သန်နေပါရဲ့ရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လင်းပေးကြတာကအမေရိကန်အစိုးရရဲ့အမြင်အာဘော်သာဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်ကြောင်းအသိပေးအပ်ပါတယ်။ VOA American တန်ကနေပြီးတော့စနေနေ့မနေ့ခင်းအခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာ ਈ စာစီစဉ်ကိုမနေ့၈နာရီကနေ9နာရီထိ line to meter 16 kHz 1.835 line to meter 19 kHz 15113 line to meter 41 kHz 0335တို့ကနေပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ Good of you America မြန်မာပိုင်းရဲ့စနေနေ့မနေ့ဖက်စီစဉ်ကိုဆက်ပြီးတော့နားဆင်နေရပါကိုကျော်ကျော်သိန်းကသတင်းချင်းချုပ်ကိုကြီးညာပေးပါတော့မယ်။
သမရဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့ဥက္ကဋ္ဌဟောင်းပေါ်လ်မန်နဖို့ဒ်ဟာအာမခံတဲ့နေချိန်တွင်တပ်တွေအဖြစ်ထွက်ဆိုမဲ့သူတွေကိုဆွပ်ဖက်ဩဇာလွှမ်းမိုးဖို့ကြိုးစားမှုတွေအပြစ်ရှိကြောင်းဖက်ဒရယ်ဂရန်ဂျူရီအဖွဲ့တစ်ဖက်ကဆုံးဖြတ်ပြီးတဲ့နောက်အာမခံကိုပြန်အောင်သိမ်းပြီးအချုပ်နဲ့ထောင်မှသွားနေဖို့ဖက်ဒရယ်တရားသူကြီးတူကတောက်ကြနေမှာဆုံးဖြတ်လိုက်ပါတယ်။အသက်69နှစ်အရွယ်မနဖို့ဒ်အပေါ်တရားစီရင်ရေးကိုဝင်ရောက်နှောက်ယှက်မှုတရားစီရင်ရေးကိုနှောက်ယှက်ဖို့ကြံစီမှုဆိုင်ရာဆွဲချက်အသစ်တစ်ခုအတွက်အပြစ်ရှိကြောင်းပြီးခဲ့တဲ့သတင်းပတ်မှာဆုံးဖြတ်ထားတာပါ။ရုပ်နိုင်ငံကလာတဲ့နည်းပညာထုတ်ကုန်တွေပေါ်ဒေါ်လာဘီလီယံ50ထိတန်ဖိုးရှိမဲ့အခွန်25ရာခိုင်နှုန်းတိုးကောက်မဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရမ့်ကချမှတ်လိုက်ပြီးဖြစ်ပါတယ်။ဒါဟာဖြင့်ကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံးနိုင်ငံတစ်ခုအကြားကုန်သွယ်ရေးဆိုင်ရာအငင်းပွားမှုတွေကိုပိုပြီးဆိုးသွားစေမှာပါ။သူယူဆအားဖြင့်ရုပ်နိုင်ငံရဲ့ကုန်သွယ်ရေးဆိုင်ရာမျှတမှုမရှိတဲ့လုပ်ကိုင်ပုံတွေလို့သတ်မှတ်တဲ့ပေါ်အရေးယူလှုပ်ဆောင်မယ်လို့ကြေပေးထားတာကိုသမ္မတထရမ့်ကတောက်ကြနေမှာအကောင့်တဲပေါ်လိုက်တာပါ။ကလနာရှိဖြစ်လာတဲ့ရခိုင်ပြည်ထနာကိုရခိုင်ပြည်နယ်ကရူညာကြက်တဲကိုဖြည့်ရှင်းဖို့မြမဆွေရရဲ့ဂျူပန်အားထုတ်မှုတွေကိုထိုင်းဆွေရကထောက်ခံကြောင်းချစ်ချီခီးစဉ်ဖြင့်ထိုင်းနိုင်ငံမှာရောက်နေတဲ့မြမသမရဦးဝင်းမြင့်နဲ့ကြာတာပရင်းနေကလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲတွင်ထိုင်းဝန်ကြီးချုပ်ဘရိုက်ချန်တို့ခြားကပြောသွားပါတယ်။ဒါ့အပြင်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းဖို့နဲ့ကုလသမဂ္ဂအေဂျင်စီတွေနဲ့ပူးပေါင်းဆောင်ရွက်ဖို့မြမဆွေရရဲ့ဂျူပန်ချက်တွေကိုလည်းထိုင်းဝန်ကြီးချုပ်ဘရိုက်ကကြီးကြီးပြောဆိုပါတယ်။ဇွန်လ15ရက်တောက်ကြနေကကန်နဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေမှာဥရောပထိပ်သီးနှစ်သီးထိပ်သီးနှစ်သင်းဖြစ်တဲ့အိုးစုဘီကပေါ်တူဂီနဲ့စပိန်တို့အကြိမ်နဲ့ရှင်ပိုင်ကစားကြပြီးတဲ့နောက်တစ်ဖက်၃ခုစီနဲ့တည်ကြသွားပါတယ်။ဇွန်လ16ရက်စနေနေ့ကံမဲ့ပွဲတွေကတော့အိုးစုစီကပြင်းထန်တဲ့ဩစတြေးလျ၊အိုးစုဒီကအာဂျင်တီးနားနဲ့အိုင်စလန်၊အိုးစုစီကပီရူးနဲ့ဒိမတ်ပွဲတွေဖြစ်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်သိန်းကြီးညာခဲ့တာပါ။အခုမနေ့အတွက်စီစဉ်ထုတ်လို့ရမှုကမက်အင်ဂျင်နိုင်ပါ။အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။ကျွန်တော်ကတော့ကြောင်းလမှာခင်ဗျာ။ဗီဒီယိုကိုနားဆင်ကြတဲ့အတွက်ကျေးဇူးများတင်ပါတယ်။
This program has come to you from the Voice of America, Washington.